Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေခင်ဗျာ။ VOA မြန်မာတန်ရဲ့2019ခုနှစ်ဒီဇင်ဘာလ9ရက်စနေနေ့မနက်ဖက်အစည်းအဝေးတွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းလိုမီတာ30.48တို့အပြင် VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစည်းအဝေးတွေကိုတောင်းဝယူတင်ဆက်မှာပါ။
မင်္ဂလာပါရှင်ကျမကမြတ်သက်ပါဒီမနေ့ခင်းသတင်းတွေကိုကိုကြော်ကြော်သိနေအတူညင်ညာပေးပါပါဖလော်ရီဒါပြည်နယ်အမေရိကန်ရေတပ်အခြေစိုက်စခန်းတစ်ခုမှာလူသေဆုံးခဲ့တဲ့တနက်တိခတ်မှုမှာဆော်ဒီလေတပ်ကလေမှုသူပါဝင်ပတ်သက်နေတဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးနေပါပြီကုတုပါလောင်ဒုက္ခသည်စခန်းက ARSPH ရူညာအဖွဲ့အစည်းတစ်ခုရဲ့ဌာနချုပ်ကိုထိတ်ပိတ်ဖို့အတွက်ဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေကအမိန့်ထုတ်ပြန်ခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါကိုညောင်ဝင်းအောင်
ဟုတ်ကဲ့ပါခင်ဗျာ ICJ မှာမြန်မာနိုင်ငံကိုတရားစွဲလိုက်တဲ့အမှုဟာအမှန်တရားပေါ်ပေါက်လာစေဖို့ခြေလှမ်းတရားဖြစ်တယ်လို့ပြည်တွင်းလူသိထင်ရှားသူတချို့ကသုံးသပ်ပါတယ
်ဟောအများစုကတော့ပဲအမှန်တရားပေါ်ဖို့အတွက်ခြေလှမ်းတစ်ခါတော့တွေ့လာပြီလမ်းစားတစ်ခုပေါ်လာပြီလို့အဲ့လိုခံယူတဲ့လူများပါတယ
်သာသီနာသီ
ဒီအစ္စလာမ်ဓမ္မဗိမာန်အကြီးကဲဦးအေးလွင်ပြောကြားသွားတာပါဒီအကြောင်းနဲ့အတူထိုင်းမြန်မာနယ်စပ်ကမွန်စစ်ပြေးဒုက္ခသည်တွေရဲ့အခြေအနေထိုင်းမှာရွှေပြောင်းလူသမားတွေလာစားတိုးရမယ့်အကြောင်းနဲ့စီးကိန်းမြန်မာနဲ့အင်ဒိုနီးရှားကစားပွဲခန့်မှန်းချက်တွေကိုလည်းတင်ပြသွားမှာပါအခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုကျော်ကျော်သိန်းတို့ပြောပြပေးပါအောင်ဗျာ
ဖလော်ရီဒါကြီးနဲ့ပန်ဆာကိုလာကအမေရိကန်ရေတပ်အခြေစိုက်စခန်းမှာလူသေဆုံးခဲ့တဲ့တနက်ပစ်ခတ်မှုတစ်ခုမှာဆော်ဒီလေတပ်ကလေမှုတူပါဝင်ပတ်သက်နေတာနဲ့ပတ်သက်ပြီးအမေရိကန်အစိုးရစုံစမ်းစစ်ဆေးသူတွေအဖြေရှာနေကြပါတယ်။ပစ်ခတ်မှုကတောက်ကြံနေအစောပိုင်းမှာပန်ဆာကိုလာကအမေရိကန်ရေတပ်ရဲ့လေတပ်အခြေစိုက်စခန်းမှာ Naval Air Station မှာဖြစ်ပွားခဲ့တာဖြစ်ပြီး၄ဦးသေဆုံးခဲ့ရတယ်လို့နောက်ထပ်၈ဦးလည်းဒဏ်ရာရခဲ့တယ်လို့တာဝန်ခံရဲရရှိသူကပြောပါတယ်။အမေရိကန်ရေတပ်ရဲ့ရဲတပ်ဖွဲ့အရာရှိတွေကတော့တနက်နေ့ပြစ်ခတ်သူဟာ sorry လေးမှုတူဖြစ်ပြီးသူဟာပန်ဆာကိုလာအခြေစိုက်စခန်းမှာပြုတ်လို့တဲ့လေ့ကျင့်သင်တန်းကိုတက်ရောက်နေတဲ့နိုင်ငံခြားသင်တန်းသားယာကျော်တဲ့ကတူဖြစ်တယ်လို့ပြောပါတယ်။တနက်နေ့ပြစ်ခတ်သူရဲ့အမည်ဟာမိုဟာမက်ဆိုင်အယ်ရှမ်မရင်းဖြစ်ကြောင်း NBC သတင်းမှာဖော်ပြထားပါတယ်။ပန်ဆာကိုလာရေတပ်ရဲ့လေတပ်အခြေစိုက်စခန်းတက်ကိုတနက်ယူဆောင်ခွင့်ပြုတ်မထားဘူးလို့S. Campbell County ရဲရရှိ David Morgan ကပြောပါတယ်။ဒါပေမဲ့တနတ်သမားဟာတနတ်ကိုဖွက်ပြီးတွန်းလာနိုင်ခဲ့ကြောင်းနဲ့ခုလိုပြက်ခတ်ခဲ့တာဖြစ်ကြောင်းပြောပါတယ်။ဒီလိုအခင်းဖြစ်ပွားတဲ့အကြောင်းရင်းအသေးစိတ်ကို FBI ကစုံစမ်းစစ်ဆေးနေပြီဖြစ်ပါတယ်
။သမ္မတဒေါ်နယ်ထရမ့်ကိုတရားစွဲဆိုရေးအောက်တိုဘာမှာဆက်ပြီးလုဆောင်နေတာတွေကိုသမ္မတအင်ဂျီရောကပူပေါင်းဆောင်ရမှာမဟုတ်ပါဘူး။သမ္မတကိုတရားစွဲဆိုရေးလူကြီးမျိုးရဲ့စုံစမ်းစစ်ဆေးမှုဟာလုံးဝအခြေမြင့်ကင်းမဲ့ပြီးလိုရမယ့်လုပ်ငန်းစဉ်နဲ့အခြေခံမျှတမှုများဆိုင်ရာသတ်မှတ်ချက်တွေကိုချိုးဖောက်နေပါတယ်လို့သမရရဲ့ရှင်းနေပြသူဖက်စီဘိုလုံကအော်လူရိုဒီယာရေးကော်မတီဥက္ကဋ္ဌဂျရွန်ဒယ်လာစီပို့တဲ့စာထဲမှာဖော်ပြထားပါတယ်သမရရဲ့ရှင်းနေတွေအနေနဲ့တရားရေးကော်မတီမှာလွတ်ဖို့ရှိနေတဲ့ဂျာနာပွဲတွေမှာသမရကိုကိုစားပြုပြီးတက်ရောက်မယ်မတက်ရောက်ဘူးဆိုတာအကြောင်းပြန်ဖို့နောက်ဆုံးသတ်မှတ်ထားတဲ့တောက်ချာနေမွန်လေးပိုင်းမတိုင်ခင်တနာရီတော်မလူလို့တဲ့အချိန်မှာသမရရဲ့ရှင်းနေကအကြောင်းပြန်လာတာပါလူကြီးမင်းတို့အနေနဲ့ဒီစုံစမ်းစစ်ဆေးမှုကိုချက်ချင်းအဆုံးသတ်တင်ပြီးနောက်ထပ်ကြားနာပွဲတွေနဲ့ထပ်ပြီးအချိန်ကိုမခံပါနဲ့တော့လို့ရှင်းနေစီဘိုလုံးကစာထဲမှာပြောထားပါတယ်။သူ့ကိုတရားစွဲမယ်ဆိုရင်အခုပဲစွဲလိုက်ပါ၊မမြန်စွဲပါ။ဒါဆိုရင်သူ့အနေနဲ့တက်လို့တော့မှမျှတတဲ့စစ်ဆေးမှုကိုရမှာဖြစ်ပြီးတိုင်းပြည်ဟာလည်းပုံမှန်ပြန်လည်ပတ်နိုင်မယ်လို့သမရကထွတ်တာမှရေးကြတာကိုရှင်းနေဖြစ်သူကထပ်ပြီးပြောထားပါတယ်။
ပြင်သစ်နိုင်ငံရဲ့အငြင်းစားယူမှုပင်စင်စနစ်ကိုပြုပြင်ပြောင်းလဲဖို့သမ္မတအီမန်နျူအယ်မက်ခရွန်ရဲ့အစီအစဉ်ကိုနိုင်ငံတော်ဟန်အလုတ္တမသမ္မဂရီကန့်ကွက်ဆန္ဒပြနေကြတာတောက်ကြံနေမှာနှစ်ရက်ရှိသွားပြီဖြစ်ပါတယ်။ဒီပြုပြင်ပြောင်းလဲမဲ့ဆန္ဒဟာအတန်းနဲ့ချီတဲ့အလုတ္တမတွေကိုအလုတ်ချိန်ပိုးပြီးလှုပ်စေပြီးတော့လူဝါကအကျိုးခံစားခွင့်ကတော့ပိုးပြီးနည်းသွားစေနိုင်တဲ့အတွက်ဆန္ဒပြကြတာပါ။ဒီဆန္ဒပြမှုဟာပြင်သစ်တနေငံလုံးနှိပါရဲ့လူငန်းလဲပတ်မှုကိုအခုဆိုရက်ဆိုင်စေတာနှစ်ရက်ရှိနေပါပြီ။ကျတဲ့ပင်းနေဆန္ဒပြမှုမှာလူပေါင်း၈သိန်းကျော်ပါဝင်ခဲ့တာပါ။ဒီဒုတိယနေ့ဆန္ဒပြမှုကြောင့်လည်းနိုင်ငံတလွားကူးတန်းသွားလာရေးတွေရပ်ဆိုင်းသွားတယ်လို့ကြောင်းများစုကပိတ်ခဲ့ရတယ်ပြင်ဆေးရုံတွေမှာလည်းဆေးကုသမဲ့သူမရှိဖြစ်ကုန်ပြီးအစိုးရရဲ့အခြေခံဝန်ဆောင်မှုတွေကောင်းကောင်းမရဘဲဖြစ်ကုန်ပါတယ်။ကျတဲ့ပင်းနေ့ဆန္ဒပြပွဲမှာပါရီမြို့နဲ့တခြားမြို့ကြီး20ကျော်မှာအတော်လေးငြိမ်းချမ်းတဲ့ဆန္ဒပြမှုရှိခဲ့ပေမဲ့တချို့နေရာမှာတော့အကြမ်းဖက်မှုတချို့တွေ့ရပါတယ်။ထောင်နဲ့ချီတဲ့ဆန္ဒပြသူလာပြီးစုဝေးတဲ့ပါရီအရှေ့ပိုင်းက Please ဒီ La Republic Namaro, Sanapia to the Chuga, Saloe, Nosek, Gardazigo, Meat and Sugar, the Lugeri Gale, near you, Bong in a Pian Picapari, a lot of Mario, Lotin, Polopo, so you got a season of Pianta Tamara, Pepia, Mapin Machin, Sepi, Sanapia Domen, Tamaga Gans on the Gapiobari, a season at Tesego, Matia, Divin, Tamagan, and Hina Sunupin, she the Limbatema, when you took a move on Chapia Bushi, Tamara, you got Jetabrini, Mapio Taraga.
ဒီနေ့ငယ်မှာလာမယ့်ကြာသပတေးနေ့ကြရင်လေးနေ့တောင်မရှိသေးတဲ့အချိန်တွင်တတိယအကြိမ်နောက်သူတို့ရွေးကောက်ပွဲအတွက်မဲပေးကြရမှာဖြစ်ပါတယ်။ဒီမဲပေးပွဲကနေဘယ်လိုဖြစ်ပျိုးထွက်လာမယ်ဆိုတာခံမှန်းဖို့မလွယ်ဘူးလို့မဲစတန်ကောက်သူတွေနဲ့နိုင်ငံရေးသမားတွေကသတိပေးထားပါတယ်။မျိုးစက်ကူအတွင်းမှာအရေးပါဆုံးပြည်နယ်ဒီရွေးကောက်ပွဲမှာအဓိကနိုင်ငံရေးပါတီချင်းတစ်ခုဖြစ်တဲ့ အဓိကပါတီချင်းတစ်ခုပြန်တက်ဝင်လာတဲ့လေဘရယ်ဒီမိုကရက်ပါတီအသက်ပေါ်စီထားတဲ့ဥရောပသမဂ္ဂ EU စံချိန်ရေးပါတီနဲ့အဆင်အလာမမိတ်ပါတီငယ်တွေအများပြားဝင်ပြိုင်ကြမှာမို့ရလဒ်ကိုတိတိကျကျခံမှန်းဖို့မလွယ်ဘူးလို့လေ့လာသူတွေကသတိပေးတာပါ။ဒါ့အပြင်မဲအများဆုံးရသူအနိုင်ရတဲ့မဲပေးစနစ်နဲ့ပထမဆုံးကျင်းပမဲ့ရွေးကောက်ပွဲဖြစ်တာကြောင့်လဲဆုတ်ထွေးမှုကပိုပါတယ်။လူလူစစ်တပ်တစ် ပါတီခေါင်းဆောင်ဂျယ်မီကော်ဘင်ကိုပါယုံကြည်မှုကင်းမဲ့နေရဲဆိုတာပဲဖြစ်ပါတယ
်။ VOA American တဲ့နက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 9839လိုင်းဒိုမီတာ48 kHz 6153နဲ့ဒုတိယနိုင်ဝက်မှာလိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ New American တန်းကမနေ့ကသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ကုတုပါလွန်ဒုက္ခတဲ့စခန်းကငင်းကြိုင်းရဲ့လူခွင့်ဆိုင်ရာ American Ranger အဖွဲ့စည်းလို့နာမည်ပေးထားတဲ့ ARSPH အဖွဲ့ဌာနချုပ်ကိုချိတ်ပိတ်ထားဖို့ Bangladesh အာဏာပိုင်တွေကမိန့်ထုတ်ခဲ့တယ်လို့အဖွဲ့ပြောခွင့်ရဆိုင်အူလာကပြောကြောင်းAFP သတင်းမှာဖော်ပြထားပါတယ်။ရွန်ဂျာဒုက္ခသည်တွေကိုလက်ခံထားတာနှစ်နှစ်ကျော်လာချိန်မှာဘင်္ဂလားဒေ့ရှ်အစိုးရကအခုလိုမိန့်ထုတ်ပြန်လိုက်တာဖြစ်ပြီးဒီအဖွဲ့ရဲ့လှုပ်ရှားမှုအလုံးကိုနောက်အမိန့်တစ်စုံတစ်ယောက်မထုတ်ပြန်မချင်းရပ်ဆိုင်းထားဖို့ပြောထားတာပါ။ ARSPH အဖွဲ့ခေါင်းဆောင်မိုဟစ်အူလာဟာအကြောင်းဆရာဟောင်းတဦးဖြစ်ပြီးရွန်ဂျာဒုက္ခသည်ရင်းနဲ့ပတ်သက်ပြီးနိုင်ငံတကာအစည်းအဝေးတွေမှာဥဆောင်ပြောကြားနေသူဖြစ်ပါတယ်။သူကဩဂုတ်လတုန်းကမြန်မာနိုင်ငံကနေထွက်ပြေးလာတဲ့နှစ်နှစ်ပြည့်နှစ်ပတ်လည်ခန္ဓာဥဆောင်ကျင်းပခဲ့တာဖြစ်ပြီးဒီခန္ဓာမှာဒုက္ခသည်နှစ်သိန်းနဲ့လူလူစုဝေးပွဲလုပ်ခဲ့တာပါ။ရွန်ဂျာဒုက္ခသည်ဌာနေပြန်ပြီးဘာမှရှေ့တိုးမလုပ်ဆောင်နိုင်မဲ့ဖြစ်နေချိန်မှာဒီလိုလူလူစုဝေးပွဲကျင်းပခဲ့တဲ့နောက်ဘင်္ဂလားဒေ့ရှ်ဒေသခံအတိုင်းဝန်ဘက်ကစိုးရိမ်မှုတွေတိုးလာခဲ့တယ်လို့ဘင်္ဂလားဒေ့ရှ်အာဏာပိုင်ကလည်းအင်တာနက်ဆက်သွယ်မှုဖြတ်တောက်ကန့်တတ်တာတွေဒုက္ခတဲ့စခန်းတွေကိုတန်ဆူးကျိုးခတ်ခိုင်းတာတွေလှောက်ဆောင်လာခဲ့တာဖြစ်ပါတယ်။ဒီရိုဟင်ဂျာဒုက္ခတဲ့တွေကိုဌာနပြန်ရင်းအတွက်လက်ပြန်ပြီးတော့စီစစ်လက်ခံမယ်လို့မြန်မာအစိုးရကပြောကြားထားတာပါ။ဘင်္ဂလားဒေ့ရှ်ဒုက္ခတဲ့ဆိုင်ရာကော်မရှင်နာမင်းကြီးကတော့ဒုက္ခတဲ့စခန်းတွေမှာလူမှုအစည်းအဝေးလုပ်ဖို့အတွက်တတ်မှတ်ထားတဲ့စင်တာတွေဆောက်လုပ်ပေးထားတာဖြစ်ပြီးအဲ့ဒီနေရာတွေမှာပဲကျင်းပဖို့ဒုက္ခတဲ့တိုင်ဝမ်ခေါင်းဆောင်တွေကိုပြောကြားထားကြောင်းနဲ့ဘယ်ရုံးကန်းကိုမှပိတ်ထားတာမရှိဘူးလို့ပြောပါတယ်။ဒါပေမဲ့ဒုက္ခတဲ့စခန်းအားလုံးအတွက်တရားဥပဒေစိုးမိုးဖို့ချမှတ်ထားတဲ့ဥပဒေတွေချိုးဖောက်ခွင့်တော့မပြုဘူးလို့ပြောပါတယ
်။အမေရိကန်နဲ့တောင်ကိုရီးယားကြားဒီသတင်းပတ်တွင်၄ချိန်မြောက်ဆွေးနွေးပွဲပြီးသွားချိန်ထိကာကွယ်ရေးကုန်ကြစီမျှဝေတက်ခံရေးဆိုင်ရာနဲ့ပတ်သက်လို့သဘောတူညီချက်မရသေးပါဘူး။တောင်ကိုရီးယားစစ်စစ်ညီနိုင်ရေးမှူးချုပ်ဂျွန်အွန်ဘိုဟာအမေရိကန်တာဝန်ရှိသူတွေနဲ့ဝါရှင်တန်မြို့တော်မှာဒီသတင်းပတ်တွေတွေ့ဆုံဆွေးနွေးတာပါ။သူခီးစဉ်အဆုံးသတ်တဲ့ကြီးနဲ့နိုင်ငံခြားဘယ်လိုသဘောတူညီချက်မှမရသေးဘူးလို့သူကပြောပါတယ်။လက်ရှိအချိန်မှာကျွန်တော်တို့ကြောက်ကွာချမှုဆက်ပြီးကျဉ်းကျောင်းသွားအောင်လုပ်ဖို့လိုအပ်တဲ့အခြေအနေမှာရောက်နေပါတယ်။ခိုင်မာတဲ့ရလဒ်တစ်ခုရောက်သွားပြီဆိုတဲ့အခြေအနေမျိုးမဟုတ်သေးပါဘူးလို့ခီးစဉ်အဆုံးသတ်အိမ်ပြန်ခင်မှာပဲဒီဇင်ဘာလ6ရက်နေ့ကဒေါ်လာစ်အပြည်ပြည်ဆိုင်ရာလေဆိပ်မှာမစ္စတာဂျွန်းကပြောသွားတယ်လို့ယွန်ဟပ်သတင်းဌာနကဖော်ပြပါတယ်။တောင်ကိုရီးယားမှာချတာတဲ့အမေရိကန်တပ်ဖွဲ့ဝင်28,500တွေကုန်ကြစေးကာမီဖို့တောင်ကိုရီးယားအနေနဲ့အကြမ်းင်းဒေါ်လာ3,000ပေးဖို့ပြီးခဲ့တဲ့အောက်တိုဘာလဟိုနိုလူလူကျွန်းမှာဆွေးနွေးချိန်ကလေးကအမေရိကန်စစ်တပ်ညီနိုင်သူတွေကတောင်းထားတာပါ။ဒီပမာဏဟာလက်ရှိတောင်ကိုရီးယားကပေးနေတဲ့ဒေါ်လာ800ရဲ့6ဆကျော်ရှိပါတယ်။တောင်ကိုရီးယားဘက်က8,200ခန့်လို့တိုးပေးမယ်လို့ပြီးခဲ့တဲ့ဖေဖော်ဝါရီလမှာသဘောတူခဲ့ပြီးတဲ့နောက်မှာတော့အမေရိကန်ဘက်ကတိတိတသာပို့တောင်းနေပုံရပါတယ်။
ဟန်ကောင်မှာဒီမိုကရေစီရေးဆန္ဒပြသူတွေစနေတနင်္ဂနွေနေ့တင်းပတ်ကုန်တွေမှာသူတို့လုံနေကြဆန္ဒပြမှုတွေကိုနောက်ထပ်လှုပ်ဆောင်မှာဖြစ်ကြောင်းပြောဆိုနေကြချိန်မှာပဲတရုတ်နိုင်ငံရဲ့ပြည်သူ့လုံခြုံရေးဆိုင်ရာဝန်ကြီးချောက်ခန်းစီကဟန်ကောင်တင်းကျင်ရေးအတွက်ဟန်ကောင်ရဲတွေနဲ့ပူးပေါင်းဆောင်ရွက်မှုခံရမှာမှာလှုပ်ဆောင်မှုပန်ကြားလိုက်ပါတယ်။ဘေကျင်းကိုရောက်နေတဲ့ဟန်ကောင်ရဲချုပ်တန်ပန်ကောင်းနဲ့တွေ့ဆုံချိန်မှာဝန်ကြီးချောက်က မျိုးသားလုံခြုံရေးကိုပူးတွဲဆောင်ရွက်ဖို့နဲ့ဟောင်ကောင်မှာလူမှုရေးရာတည်ငြိမ်လာစေဖို့ပူးပေါင်းဆောင်ရွက်မှုခိုင်မာအောင်လုပ်နိုင်မယ်လို့သူမျှော်လင့်ကြောင်းပြောခဲ့ပါတယ်။ဘဝအစိုးရနဲ့လူမှုလုံခြုံရေးဝန်ကြီးဌာနတို့ကဟောင်ကောင်ရဲတပ်ဖွဲ့နောက်အမြဲတမ်းခိုင်ခိုင်မာမာရပ်တည်နေမယ်လို့လည်းပြောပါတယ်။ဟောင်ကောင်မှာရဲတွေတာဝန်ခံတာဝန်ယူမှုရှိဖို့နဲ့ဒီမိုကရေစီရဲ့လွတ်လပ်ခွင့်ပိုရအောင်ကြိုးစားတဲ့ဆန္ဒပြမှုတွေက6လကြာနေပြီဖြစ်ပါတယ်။ဆန္ဒပြသူတွေကတေအစိုးရကတက်တွေဆစ်လို့မှာကိုချေမုံမှာကိုစိုးရိမ်နေကြပါတယ်။ဒါပေမဲ့ဘိုးအစိုးရကဟောင်ကောင်အခြေပြုတဲ့တရုတ်ပြည်သူလွတ်မြောက်ရေးတက် PLA ချထားပြီးဟောင်ကောင်ဥပဒေရဒီတက်တွေကိုတည်ငြိမ်အောင်လုပ်ဖို့လူမှုရေးတည်ငြိမ်အောင်လုပ်ပေးဖို့ဒေသခံအစိုးရပန်ကြားနိုင်ပါတယ်။
ဒီရနျူကလ িয়ার ရဲ့သဘောတူစာချုပ်ကိုလက်မှတ်ရေးထိုးထားကြတဲ့နိုင်ငံတွေဟာဩစတြေးလျနိုင်ငံဗီယက်နမ်မြို့မှာတောက်ကြနေကကျင်းပတဲ့အစည်းအဝေးတွင်ဒီစာချုပ်ပေါ်ခိုင်မာရှိကြတယ်ဆိုတာကိုအလေးထားပြောကြတယ်လို့ EP သတင်းတပုတ်မှာရေးထားပါတယ်။ဣရန်ကသူတို့ရဲ့နျူကလ িয়ার စီစဉ်ပေါ်ကန့်သတ်ချက်တွေကိုဆက်ပြီးကြော်လွန်လုံဆောင်မယ်လို့ပြောထားတာနဲ့အမျှတက်လူဆဲဆဲဒီသဘောတူစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့နိုင်ငံတွေကအခုလိုပြောတာဖြစ်ပါတယ်ခင်ဗျာ
။စနေနေ့မနက်ခင်းဒေတာရောင်မြန်မာနိုင်ငံကသတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုကြကြောသိန်းတို့ပြောပြခဲ့ကြတာပါခင်ဗျာ။အခုတော့သတင်းပေးပို့ချက်တွေကိုစက်တိုက်ဆိုသလိုထုတ်လွှင့်သွားမှာဖြစ်ပါတယ်။ရင်းညာတွေကိုလူမျိုးတော်တပ်ဖြတ်မှုနဲ့ ICJ နိုင်ငံကတရားရုံးမှာမြန်မာနိုင်ငံအပေါ်တရားစွဲဆိုရတဲ့အမှုဟာအမှန်တရားပေါ်ပေါက်ဖို့ခြေလှမ်းတစ်ခုဖြစ်တယ်လို့မွတ်စလင်အများစုကမြင်နေကြတဲ့အကြောင်းအစ္စလမ်ဓမ္မပိမှန်အကြီးအကဲကပြောပါတယ်။ဂမ်ဘီယာနိုင်ငံကတရားစွဲဆိုရတဲ့အမှုကိုရှေ့သတင်းပတ်ထဲကြားနာမှာဖြစ်ပြီးအမှုရင်ဆိုင်မဲ့မြန်မာကိုယ်စားလှယ်အဖွဲ့ကိုဒေါအောင်ဆန်းစုကြည်ဦးဆောင်မှနဲ့ပတ်သက်လို့အမြင်တချို့ကိုတော့ AFP သတင်းပေါ်ခြေခံပြီးမဆုမြတ်မွန်ကတင်ပြပါမယ
်။ Netherlands နိုင်ငံ The Hague မြို့မှာရှိတဲ့နိုင်ငံကတရားရုံး ICJ မှာမြန်မာနိုင်ငံပေါ်ဂမ်ဘီယာနိုင်ငံကဆွဲဆိုထားတဲ့အမှုအတွက်ဒီဇင်ဘာ10ရက်နေ့ကစပြီးတော့တရားရုံးမှာနှစ်ဖက်ရှောက်ထားမှုတွေစတင်တော့မှာပါ။ရခိုင်မြောက်ပိုင်းကနေရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်မတော်တော်အောင်ဆိုးဝါးတဲ့လူခွင့်ရေချိုးဖောက်မှုတွေကြဲကြဲပြက်ပြက်လုပ်ခဲ့တာဟာနိုင်ငံတကာလူမျိုးတုံးတပ်ဖြတ်မှုတားဆီးရေးသဘောတူညီချက်ကိုချိုးဖောက်တာလို့ဆိုပြီးဂမ်ဘီယာနိုင်ငံကတရားစွဲထားပါတယ်။ဒီအမှုဟာအမှန်တရားပေါ်ဖို့ခြေလှမ်းတစ်ခုအဖြစ်မြန်မာပြည်တွင်းကမွတ်စလင်အများစုကမြင်နေတဲ့အကြောင်းအစ္စလမ်ဓမ္မဗိမာန်အကြီးအကဲလည်းဖြစ်ငြိမ်းချမ်းမြေတားအဖွဲ့ကိုတည်ထောင်သူလည်းဖြစ်တဲ့ဦးအေးလွင်ကပြောပါတယ
်။အများစုကတော့ပဲအမှန်တရားပေါ်ဖို့အတွက်ခြေလှမ်းတစ်လှမ်းတော့တွေ့လာပြီလမ်းစားတစ်ခုပေါ်လာပြီလို့အဲ့လိုခိုင်ယူတဲ့လူများပါတယ်။သာစီနာစီဆိုတဲ့ကိစ္စမဟုတ်ဘူး။အမှန်တရားပေါ်ဖို့အတွက်ဒီဟိုမတရားမှုကြီးတစ်ခုလုံးကိုဟိုပြင်ဆင်ဖို့ပေါ့ to correct the injustice ပေါ့အဲ့ဒါပါပဲ
။2019ဩဂတ်လတုန်းကရခိုင်မြောက်ပိုင်းမှာရှိတဲ့လုံခြုံရေးစခန်းတွေအပေါ်အာဆာအကြမ်းဖက်အဖွဲ့ကတိုက်ခိုက်ခဲ့ပြီးတဲ့နောက်လုံခြုံရေးတပ်ဖွဲ့တွေရဲ့နယ်မြေရှင်းလင်းမှုတွေအတွင်းဖလင်ခွနှစ်သိန်းလောက်ဘင်္ဂလားဒေ့ရှ်နိုင်ငံပါပါလုံခြုံရေးတပ်ဖွဲ့တွေနယ်မြေရှင်းလင်းစဉ်မှာဆိုးဝါးတဲ့လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တယ်လို့စွပ်စွဲကြပါတယ်။လူခွင့်ရေးချိုးဖောက်မှုတွေကြောင့်မြန်မာစစ်တပ်အကြီးအကဲတချို့ကလည်းအမေရိကန်အစိုးရကအရေးယူတန်းခတ်ခဲ့ပါတယ်။စစ်တပ်ရဲ့ကျူးလွန်မှုတွေကလူမျိုးတုံးတပ်ဖြတ်ရာရောက်တဲ့လက္ခဏာတွေတွေ့ရတယ်လို့ကုလသမဂ္ဂအစိုးရခန်းစာတွေမှာဖော်ပြခဲ့ပါတယ်။ဒါကိုမြန်မာအစိုးရဘက်ကပယ်ချတယ်လို့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလည်းမြန်မာအစိုးရကလက်မခံပါဘူး။တဟိတ်မြို့မှာရှေ့သတင်းပတ်စတင်မဲ့အမှုကိုရင်ဆိုင်မဲ့မြန်မာကိုယ်စားလှယ်အဖွဲ့ကိုနိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်ကဦးဆောင်သွားမှာဖြစ်ပါတယ်။ဒီအတွက်အစိုးရနဲ့စစ်တပ်ကြားညှိနှိုင်းစရာတွေပိုများလာနိုင်တယ်လို့နိုင်ငံရေးသုံးသပ်သူဦးမမောင်စိုးက AFP သတင်းဌာနကိုပြောကြားခဲ့ပါတယ်
။ဒီ ICJ ရတရားစွဲလာပြီးတော့တော်စုလင်းလင်းမြန်မြန်ပြန်တုံ့ပြန်တဲ့အခြေအနေထွက်လာခဲ့တယ်ဆိုတော့ဒီလိုပြီးမှအပြန်လည်ညှိနှိုင်းပြီးတော့သဘောတူညီရဲ့ယူအပေးယူလို့ပြီးမှထွက်လာတဲ့ဆုံးဖြတ်ချက်တွေတော့ကျွန်တော်မထင်ဘူး။ဒါမှအပြန်ဒီလိုဆုံးဖြတ်ချက်မျိုးထွက်လာပြီးတဲ့နောက်မှာအစိုးရနဲ့တက်မလို့ကြားရမှာတော့ပို့ပြီးတော့အပေးယူလို့ဆရာပို့ပြီးညှိနှိုင်းစရာတွေပိုများလာမယ်လို့ထင်ပါတယ
်။ပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကဗဟိုအလုံးမှုဆောင်ကော်မတီဝင်ဦးခင်ကြီးကတော့ဒေါအောင်ဆန်းစုကြည်အနေနဲ့နိုင်ငံရေးအကျိုးအမြတ်ရအောင်လုပ်တယ်လို့မြင်ပါတယ
်။အစရကဒီကစားပွဲကနိုင်ငံတော်ကဝင်ပြီးတော့ကစားဖို့ကောင်းတဲ့ကစားပွဲလေ။ခုတော့နောက်ကြမှာလုပ်တဲ့ကစားပွဲဆိုတော့ဒါကိုဖြည့်ရှင်းဖို့တဲ့ဒါကိုဖြည့်ရှင်းဖို့အတွက်ပြည်တွင်းနိုင်ငံရေးမှာတစုံတရာအကျိုးသိအောင်သူပြည်ရွေးကောက်ပွဲမှာတစုံတရာအကျိုးသိအောင်လုပ်လိုက်လေသလားဆိုတဲ့တန်တရာသူပြည်ကျွန်တော်နိုင်ငံရေးပါတီနဲ့အများစုမှာဒါရှိနေတာအမှန်ပဲ
။ဦးရဲလွင်ကတော့ကောင်းဆောင်ပြောက်အနေနဲ့တာဝန်ယူမှုကိုပြသတာဖြစ်တယ်လို့ပြောပါတယ
်။ကျွန်တော်အနေနဲ့ကတော့သူကတာဝန်ခံမှုတာဝန်ရှိမှုကိုတာဝန်ယူမှုကိုပြသတဲ့အတွက်ကြောင့်ဒါဟာလှုပ်တဲ့လှုပ်ထက်တဲ့ကိစ္စတစ်ခုလို့မြင်ပါတယ်ခင်ဗျာ။
မြန်မာနိုင်ငံရင်ဆိုင်ရမယ့်အမှုအတွက်ဒီဇင်ဘာ10ရက်17ရက်နဲ့12ရက်နေ့တွေမှာတရားရုံးမှာနှုတ်အားဖြင့်လျှောက်ထားကြရမှာပါ။ပထမနေ့ဒီဇင်ဘာ10ရက်နေ့မှာတရားစွဲတဲ့ဂမ်ဘီယာနိုင်ငံဘက်ကစတင်လျှောက်လွှဲချက်ပေးရပါမယ်။ဒ December 12 ရက်ကျရင်တော့မြန်မာဘက်ကရှောက်လဲရမှာဖြစ်ပြီးတော့ December 12 ရက်နေ့မှာတော့နှစ်နိုင်ငံလုံးကတချော့ပြန်ပြီးရှောက်လဲတင်ပြကြရမှာဖြစ်ပါရဲ့ရှင
်ဒေါ်ရရှင်များရှင်ဒီဇင်ဘာလ10ရက်နေ့ဟာနိုင်ငံတကာလူ့အခွင့်အရေးနေ့ဖြစ်တယ်လို့လူ့အခွင့်အရေးချိုးဖောက်မှုစွပ်စွဲချက်တွေကြောင့်မြန်မာနိုင်ငံအပေါ် ICJ နိုင်ငံတကာတရားရုံးမှာတရားစွဲထားတာကိုစတင်ကြားနာမယ့်နေ့လည်းဖြစ်ပါတယ်။လူ့အခွင့်အရေးချိုးဖောက်မှုစွပ်စွဲချက်တွေအတွက်နိုင်ငံကမှဖြေရှင်းရမယ့်အဆင့်ကြီးရောက်ခဲ့ရတာဘာကြောင့်များပါလဲ။နိုင်ငံတကာကလက်ခံယုံကြည်လာဖို့ဘာတွေလုပ်ဖို့လိုအပ်နေတယ်လဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမိ냐လို့သူတွေအနေနဲ့ Fury ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် Fury ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ချနိုင်တယ်လို့ Fury ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်ဒီလိုက်အစီအစဉ်ကကျူစွာပါရဲ့ရှင
်ဒီကနေ့စနေညဗီယိုရဲ့တိုက်ရိုက်ဒီလိုက်အစီအစဉ်မှာသွားရရှင်တွေပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါတယ်အခုတော့ဒီနေဇတ်ဒေတာဒုက္ခတဲ့အရေးကိုလည်းကြည့်အောင်ပါနေဇတ်ဖျားသုံးစုဒေတာမှာတက်မတော်နဲ့မွန်ပြည်တပ်ပါတီကြားတိုက်ပွဲဖြစ်တာကြောင့်ထိုင်းနိုင်ငံဘက်ကိုထွက်ပြေးသွားကြတဲ့စစ်ပီးဒုက္ခတဲ့တချို့အိမ်ပြန်နေကြပြီဖြစ်ပေမဲ့အများစုကတော့မပြန်နိုင်ကြသေးပါဘူးစီအေးအချိန်လေးရင်သက်သွားပြီဆိုပေမဲ့တိုက်ပွဲဖြစ်တဲ့နေရာတွေမှာအစိုးရတပ်တွေရှိနေသေးတာကြောင့်မပြန်နိုင်သေးပဲဖြစ်နေတာပါဒီအချိန်လေးကိုထိုင်းခြေဆိုင် VOA သတင်းတော့နိုင်ကွန်းအင်ကတင်ပြမှာပ
ါဟုတ်ကဲ့ပါမွန်ပြည်တပ်ပါတီနဲ့မြန်မာစစ်တပ်တို့ဖြစ်ပွားခဲ့တဲ့တိုက်ပွဲတွင်ထိုင်းနိုင်ငံဖက်ချန်ဘုံကြီးချောင်းတွေမှာခိုလုံနေကြတဲ့စစ်ရှောင်ရွာသားတွေနေရပ်ကိုစတင်ပြန်နေကြပြီလို့မိတွေ့ဖို့စစ်ရှောင်စခန်းကိုရောက်ရှိနေတဲ့ဂျန်တော်ကြီးရွာအုပ်ချုပ်ရေးမှူးလိုင်ပန်းညိုကမွန်ပါတာနဲ့အခုလိုပြောပါတယ်
เดี๋ยวเราแต่มันนานก็เราพลังจะผ่านแต่ကြောက်ရ။ကြောက်ဖို့ကြာနေပါ။
သူပြောသွားတာကတော့စစ်ပီးရှောင်တွေကတော့ဂျပန်ရေတွင်းကလူတွေပြန်ကြပြီ။ပြန်သွားတာတော့မနေဘူး။200နီးပါးလောက်ရှိတယ်။ဒီစကမ်းမှာနေလာတာသဘာကျော်လို့မနေနိုင်တော့ဘူးလို့သူတို့ကပြောတယ်ဆိုပြီးမွန်မာတာနဲ့ပြောဆိုသွားတာပါ။ကြံတော့ကြေးရွာသားအပါဝင်စစ်ရှောင်များစုကတော့မြန်မာစစ်တပ်တွေဂျပန်ရေတွင်းပတ်ဝန်းကျင်မှာအကုန်ကမရုတ်သိမ်းတာကြောင့်အိမ်ပြန်ဖို့မဝင်ရသေးတယ်လို့အခြေအနေကိုစောင့်ကြည့်နေတယ်လို့စစ်ရှောင်လူကပြောပါတယ်။ထိုင်းပြည်ထံမိတွေးဖို့နန်ကိတ်ဘုံကြီးကျောင်းနဲ့ဆန်ကလပူရီမြို့ဘက်မှာစစ်ရှောင်9ယောက်ကျော်ရှိနေတာပါပြီးခဲ့တဲ့နိုဝင်ဘာလ28ရက်နေ့ကမွန်ပြည်တပ်တပ်တွေရဂျပန်ရေတွင်းကိုမြန်မာစစ်တပ်ကနေနေဆက်စစ်ဆေးဖို့အကြောင်းပြချက်နဲ့ဝင်ရောက်လာရမှာနှစ်ဖက်ပြစ်ခတ်မှုတွေဖြစ်ပွားခဲ့တာပါတိုက်ပွဲဖြစ်ပွားခဲ့ရမှာမြန်မာစစ်တပ်နဲ့တူကရင်နယ်ကြားဆောက်တပ် PGF ပူးပေါင်းရာနဲ့ထိုးစစ်ဆင်လာတာကြောင့်မွန်ပြည်တပ်တပ်ဖွဲ့ဝင်တွေနောက်ဆုတ်ခဲ့ရပြီးဂျပန်ရေတွင်းမွန်တပ်စခန်းကိုမြန်မာစစ်တပ်ဘက်ကသိမ်းပိုက်ထားတဲ့အခြေအနေကြောင့်ဂျပန်ရေတွင်းကြံတော်တိုက်ရင်သုံးကြေးရွာကရွာသား900ကျော်ဟာဆိုင်ဘက်ချမ်းကဘုံကြီးကျောင်းတွေမှာတိမ်းရှောင်နေကြရတာပါ။မွန်ပြည်တပ်ပါတီနဲ့မြန်မာစစ်သားတို့အကြားနှစ်ဖက်ခေါင်းဆောင်တွေညှိနှိုင်းမှုအတန်အသင့်ပြည်လည်သွားလို့နေရပြန်လာကြတာလည်းဖြစ်ပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလ3ရက်နေ့ကမြန်မာစစ်သားခေါင်းဆောင်တွေနဲ့မွန်ပြည်တပ်ခေါင်းဆောင်တို့ဖျားသုံးစုမျိုးမွန်ဆက်ဆံရေးယုံတွင်ညှိနှိုင်းမှုအခြေအနေကိုတော့ဗဟုဝန်ကျင်ဒေသဒုတိယဖွဲ့ခေါင်းဆောင်ဒုပူမူကြီး M.Site ချန်းကအခုလိုပြောပါတယ်
။ကုစုမူရလကတော့ကျွန်တော်တို့ရှိတဲ့တပ်ခန်းတွေမှာကျွန်တော်တို့လူတွေအပြောင်းဝင်လာကြီးမတူတော့ကြတော့ဒီကျွန်တော်တို့တပ်ခန်းနဲ့ဒီတိုက်တွန်းရကွာပေါ့ဒီဟင်းနာတိုက်မှကြတော့သူတို့ကတော့နှစ်ဖက်ခွဲပြီးတော့နေနေတာပေါ့နော်ဆက်သွယ်လေးတော့လှုပ်ထားတာပေါ့ဒီလိုအခြေအနေကအနောက်ဆုံးအခြေအနေပဲဗျ။
လက်ရှိဂျပန်ယူရင်းတပ်စခန်းကိုမွန်ပြည်တပ်ပါတီကပြန်လည်အခြေချနေပေမဲ့ရခိုင်မွန်ပြည်တပ်ပါတီဟင်းနာဆိုင်ဂိတ်စခန်းကိုတော့မြန်မာစစ်တပ်ဘက်ကနောက်မဆုတ်ပဲတချထားဆဲဖြစ်ပါတယ်။မြန်မာစစ်တပ်ဘက်ကနေရာယူထားဆဲဟင်းနာဆိုင်ဂိတ်စခန်းပြန်လည်ရရှိရေးအတွက်ဆက်လက်ညှိနှိုင်းထားရမယ်လို့ဒုပူမူကြီး M.Site ချန်းကအခုလိုဆက်ပြောပါတယ်
။ဒါမဲ့သူတို့လူကြီးတွေပြောတော့အဲ့ဆုတ်ပေးမယ်လို့တော့ပြောတာပေါ့နော်။အဲ့လောက်ပဲသူတို့ကပြောတာတဲ့။ကျွန်တော်တို့ကတော့ဆောက်ကြည့်ရတဲ့အပိုင်းလောက်ပဲဗျ။အချိန်ကိုကြည့်ပြီးတော့ကျွန်တော်တို့ကအဆင်ပြေလို့တော့အဲ့ဒါအခုလုပ်ငန်းတွေပေါ်ဆောင်နေတာပဲ။အဲ့လောက်ပဲခင်ဗျ
။ဖျားသုံးစုဒေတာတိုက်ပွဲဖြစ်စဉ်မှာတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စက်ရေးသဘောတူစာချုပ် NCA ကိုချိုးဖောက်တယ်လို့မွန်ပြည်တပ်ပါတီကရောမြန်မာစစ်တပ်ကပါပြန်လည်ဆွတ်ဆွဲမှုတွေရှိနေကြတာပါ။စတင်ပြစ်ခတ်ခဲ့တဲ့မွန်ပြည်တပ်တပ်ဖွဲ့ဝင်တွေကိုတမတော်ကနေဥပဒေကြောင်းအရအမှုဖွင့်ထားတယ်လို့အရှိတောင်တိုင်းစစ်တမ်းနာချုပ်တမတော်ပြောခွင့်ရဘူမူကြီးမောင်မောင်လက်က VUA ကိုပြောဆိုခဲ့ပါတယ်။ဒီလိုကာလမှာစစ်ရေးသိမ်းမှုဖြစ်ပွားတာဟာငြိမ်းချမ်းရေးအတွက်အကျိုးမဲ့စေတယ်လို့မွန်နိုင်ငံရေးအနိကဆောက်ကြည့်သူနိုင်မင်းမင်းလွယ်ကဆိုပါတယ်
။ပ ဒီဘက်တောင်ပိုင်းဒေသမှာလည်းလက်နက်တံတွေပုံနာတွေမကြားရတော့ခြာပြီးတော့ကိုအစ်စင်ချမ်းရှိတယ်ဒေသပုံပြစ်ကိစ္စတွေရောနိုင်ငံတကာနဲ့ပါပူးပေါင်းဆောင်ရွက်နေတဲ့ကာလဖြစ်တယ်နောက်ပြီးတော့အစီအစာကြုတ်ရလဲကောက်တဲ့ပေါ်မှုကဒီဘက်ဒေသမှာကောက်တဲ့နေရာဆဖော်နေတဲ့ကာလမှာနှုတ်တော်သူတတ်တည်ထားတဲ့နေရာမှာအဲ့လိုမျိုးပဲနှိမ့်လိုက်ဆောင်ရွက်လို့မရပဲနဲ့ဒီလိုမျိုးထိတွေ့မှုဖြစ်တာကတော့မကောင်းဘူးပေါ့ဒါငင်းချည်ရတဲ့လည်းမကောင်းဘူးလို့ဒေသခံပြည်သူတို့ပြောကြတယ်လေဒါထိတ်လန့်စရာဖြစ်တာပေါ့လေဒါကမဖြစ်သင့်တဲ့ကိစ္စပါ
မွန်ပြည်ပါတီဟာ2018ခုနှစ်က NCA ပြည်ရစာချုပ်လက်မှတ်ရေးထိုးထားသလိုနိုင်ငံတကာနဲ့ချိတ်ဆက်ပြီးဒေတာအဖို့ပြုရေးလုပ်ငန်းအကောင့်တွေဖော်နေဆဲလည်းဖြစ်ပါတယ်မွန်ပြည်ပါတီဟာ NCA အပြည့်ရလက်မှတ်ရေးထိုးပြီးပြည်ထောင်စုအစ်စ်တနင်္ဂနွေလို့ပြစ်ခတ်ရဆေးရေးပူးတွဲဆောက်ကြည့်ရေးကော်မတီ GNC အဖွဲ့ဝင်ဖြစ်ပေမဲ့မွန်ပြည်နယ်၊ကရင်ပြည်နယ်နဲ့တနင်္သာရီတိုင်းတွေမှာ GNCS အဖွဲ့ဝင်မဖြစ်သေးပါဘူး။မွန်ပြည်ပါတီဟာမွန်ပြည်နယ်မှာသာမကကရင်ပြည်နယ်၊တနင်္သာရီတိုင်းတွေမှာအခြေပြုတပ်တည်စခန်းတွေလှုပ်ရှားမှုတွေရှိနေတဲ့အတွက်ပြည်နယ်နဲ့တိုင်းအစ်စ်ပြစ်ခတ်ရဆေးရေးပူးတွဲဆောက်ကြည့်ရေးကော်မတီ GNC အဖွဲ့ဝင်မဖြစ်သေးတာကြောင့်ပြဿနာဖြစ်ပေါ်ရင်ဖြေရှင်းတိုင်ကြားနိုင်ဖို့အခက်အခဲရှိနေတယ်လို့လဲမွန်နိုင်ငံရေးလှိမ့်လာသူတွေကသုံးသပ်ပြောဆိုပါတယ်ညာ
နိုင်ငံရေးသတင်းပေးပို့ချက်ဖြစ်ပါတယ်အခုတော့အလို့သမားတွေအတွက်သတင်းကောင်းတစ်ပုဒ်ကိုတင်ပြခြင်းပါတယ်ထိုင်းနိုင်ငံမှာအလို့သမားတဦးရဲ့အနေဆုံးတစ်နေ့လိုအားကားကိုဘတ်330ကနေ336ဘတ်အထိတိုးပေးလိုက်ဖို့အတွက်ထိုင်းအလို့သမားဝန်ကြီးဌာနကဆုံးဖြတ်လိုက်ပါတယ်လုပ်ငန်းအမျိုးအစားလိုက်အဆင့်10ဆင့်ခွဲထားပြီးတော့ချွန်ဘူရီနဲ့ဖူကက်ခရိုင်တွေမှာအခုတိုးပေးတဲ့လောအားကတိုင်ရကြမှာဖြစ်ပေမဲ့ထခရိုင်မှာတော့မရဘူးလို့ပြောပါတယ်။ VOA သတင်းတော့မအေးမာကရှင်းပြမှာပါ
။ထိုင်းနိုင်ငံတွင်းမှာအခြေခံအလုပ်သမားတဦးရဲ့တနေ့လောအားကကိုဘတ်ငွေ336ဘတ်အထိတိုးမြှင့်ပေးဖို့ဆုံးဖြတ်လိုက်ကြောင်းထိုင်းအလုပ်သမားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ခဲ့ပါတယ်။ထိုင်းအလုပ်သမားရေးဝန်ကြီးဌာနဘက်ကပြောရေးဆိုခွင့်ရှိသူနိုင်စုတီစုကိုစိုးကတော့ထိုင်းဘာသာနဲ့အခုလိုပြောဆိုသွားပါတယ
်။
အလို့သမားတွေရဲ့လောအားကတုံ့ပြန်ပေးဖို့ဆုံးဖြတ်လိုက်တာဟာအာရှနိုင်ငံတွေရဲ့စံချိန်စံညွန့်နဲ့အညီရရှိအောင်လောအားကတိုးပေးလိုက်တာဖြစ်တယ်ဆိုပြီးပြောဆိုသွားတာပါလုပ်ငန်းအမျိုးအစားလိုက်လေဘယ်10ခုခွဲပြီးတနည်းလောအားကကိုတုံ့ပြန်ပေးတော့မှာဖြစ်တယ်လို့လည်းဆိုပါရဲ့လောအားကအများဆုံးရရှိမဲ့ခရိုင်တွေကတော့ချွန်ဘူရီခရိုင်နဲ့ဖူကက်ခရိုင်တို့ဖြစ်ပြီးတနည်းကို336ဘတ်တိရရှိမှာဖြစ်ပြီးထိုင်းတောင်ပိုင်းခရိုင်နေဖြစ်တဲ့နာရာတီဝါနဲ့ဖက်ဒနီစတဲ့နေရာတွေမှာတော့အနည်းဆုံးလောအားကဟာ333ဘတ်တိတော့ရရှိမှာဖြစ်ပါတယ်။ကျန်တဲ့ခရိုင်အများစုကတော့336ဘတ်တိတိုးပေးထားပါတယ်။ဒီဆုံးဖြတ်ချက်ကိုထိုင်းလွှတ်တော်ကအတည်ပြုမယ်ဆိုရင်တော့2020ခုနှစ်ဇန်နဝါရီလကနေစတင်အသက်ဝင်မှာဖြစ်ပါတယ်။တက္ကရာမဲဆောက်မြို့အခြေဆိုင်ရောင်ကြီးဦးအလုသမားအဖွဲ့ရဲ့ရုံးတာဝန်ခံဦးမိုးကျော်ကတော့တက္ကရာနဲ့မှာတော့ဥပဒေပါလောအားကပြီးတဲ့စက်ရုံတွေနေပါနေသေးကြောင်းအခုလိုပြောပါတယ်
။အဲဒီမဲဆောက်ဒေသတွင်းထဲမှာရှိတဲ့လုပ်ငန်းကုန်တွေရဲ့အတီးတီးမှာလုံလုံခံနေတဲ့လူသမားအများစုကတော့အစိုးရထိုင်းအစိုးရပြလူသမားဦးဌာနကပြထမ်းထားတဲ့330ဘက်ကိုဟိုရတဲ့အလုသမားဦးရငင်းနေပါဘူး။အခုနောက်ထပ်ဆက်ပြီးတော့တိုးမယ်ဘော်လေး330ဒီဆက်တိုးမယ်အခြေအနေကလည်းဒါရှိသောလူသမားတွေအတွက်အခွင့်အလမ်းကောင်းဆိုရင်တော့ညာလည်းပဲဒေတာတွေထဲမှာရှိတဲ့စက်ရုံလုပ်ငန်းကုန်တွေရဲ့ထဲမှာရှိတဲ့ရင်းနှီးမြှုပ်နှံတဲ့လုပ်ငန်းရှင်တွေအနေနဲ့လိုက်ပါဆောင်ရွက်မှုဒီဥတွေတိုင်းပေးဆောင်တဲ့လူအကပေးဆောင်မှုတွေရှိမရှိလို့ဆိုတာတော့စောင့်ကြည့်အောင်ပါ
။ထိုင်းမြန်မာနယ်စပ်ဖြစ်တဲ့တက်ခရိုင်မှာတော့မြန်မာရွှေပြောင်းလို့သမား9သိန်းထက်မနည်းရှိနေတာပါ။ထိုင်းနိုင်ငံထဲမှာ2019ခုနှစ်အတွင်းမှာစက်ရုံတွေပိတ်လို့အလုပ်သမားတချို့ဟာနေရပြင်ရတဲ့အခြေအနေရှိနေတယ်လို့ထိုင်းနိုင်ငံမှာအလုပ်ပိုင်အခွင့်အလမ်းတွေရမလားဆိုတဲ့မျှော်မှန်းချက်တွေနဲ့ထိုင်းနိုင်ငံထဲကိုနေစဉ်ဝင်ရောက်လာနေကြသူတွေလည်းအများအပြားရှိနေသေးဖြစ်ပါရဲ့ရှင်
။မအေးမရတဲ့တွင်ပြဖို့ချက်အပြီးမြန်မာဘောလုံးအသင်းအတွက်ဘယ်လိုမျှော်လင့်ရမလဲဆိုတာကြည့်အောင်ပါအရှိတောင်အာရှစီဂိမ်း U22 ဘောလုံးပြိုင်ပွဲဝင်မြန်မာအသင်းဟာဒီဇင်ဘာ9ရက်ဒီကနေ့မြန်မာစံတော်ချိန်နေ့လယ်2နာရီမှာအင်ဒိုနီးရှားအသင်းနဲ့ဆီမီဖိုင်နယ်ပွဲကိုဆင်နွှဲကြမှာဖြစ်ပါတယ်မြန်မာအသင်းရဲ့အလားအလာဘယ်လိုရှိလာနိုင်ပါသလဲအားကစားကလောင်ရှင်တွေရဲ့သုံးသပ်ချက်ကိုကိုရန်နိုင်စူးစီးတင်ပြပါမယ်
မြန်မာအသင်းဟာအုပ်စုအေမှာမလေးရှားကိုတည်ကြပြီးတော့အင်ရှင်ဖိလစ်ပိုင်ကမ္ဘောဒီးယားတီမောလက်စ်ဂျီတို့ကိုနိုင်ပြီးအုပ်စုဘုံနဲ့အချိုဘုံလူပွဲတက်ခဲ့တာပါဆိုတော့အင်ဒိုနီးရှားနဲ့ကစားမဲ့ပွဲအပေါ်မှာအားကစားကလောင်ရှင်တွေကဘယ်လိုခံမှန်းပါလဲအားကစားကလောင်ရှင်ဦးမြတ်တက်ကတော့
ဒီနေ့ကနေတတိယသဘောကျပါတယ်မြန်မာလည်းသဘောကျတယ်ဟုတ်ကြလည်းကောင်းတယ်ဟိုနေ့ကကမ္ဘောဒီးယားကိုကမ္ဘောဒီးယားချီလို့ကောင်းတယ်ဘုံကဘလုံးအပြင်းမခံဘူး ကျွန်တော်ရချီတော်သေးရောက်တာနဲ့ဖြစ်အောင်တာဝင်ကိုယ်ရရှိလမ်းကရေလိုလူကိုကောင်းမစားဘူးလို့လူတယ်အဲခံစင်းတဲ့ကုရမနဲ့မကြောင်ဘူးပဲအဲအင်ဒိုနီးရှားကတော့ဟိုဘက်ဒီဘက်သားတဲ့သားတွေပဲအပြီးကဒီကြတဲ့အရင်တက်သွားမှာပဲကျွန်တော်ကတော့ပမာဆိုတော့ပမာဘက်ကတော့ငိုလင်းတာပေါ့လားတက်နိုင်တယ်လို့ထင်တယ်
ဒါပြင်အင်ဒိုနီးရှားနဲ့ပွဲဖော်ပါကုသောမြို့တန်ကတော့အခုလိုတုံးတာပါလေအင်ဒိုနီးရှားတိုင်းဥနိုင်ပြီးတော့ဟိုအချို့ဘုံလူပဲတက်လာတယ်ဆိုပေမဲ့တိတ်တော့လေဟိုကိုယ့်ဘက်ကကြောက်ရွံ့နေကြမရှိဘူးလို့ကျွန်တော်အဲ့လိုပဲတုံးတာဒီကကတော့ကစားသမားတွေစီစီစီညွန့်ညွန့်နဲ့ရားတဲ့အချိန်မှမရဘူးတီတီငေငေနဲ့တတ်မှုရှိရှိတုံးချနိုင်လို့ပဲအရေးကြီးပါပဲကျွန်တော်တို့နဲ့သူတို့เนี่ยငါးရက်ရ နေပေါ့ဗျာလူကြီးကြောင်နိုင်ပြီးဘူးလူပဲတက်လာပေါ့
ဒီမှာနိုင်ငံနေနဲ့အခုနဲ့စီးကိန်းမှာနောက်ထပ်စုစည်းတွေဘလောက်ထပ်ရပြီးဒီမှာဘောလုံးအသင်းအနေနဲ့လည်းအင်ဒိုနီးရှားကိုနိုင်ရပြီးတော့နောက်ဆုံးဘောလူပွဲကိုတက်လန်းနိုင်မလားဆိုတာကတော့စိတ်ဝင်စားစွာနဲ့ပဲစောင့်ကြည့်ရမှာဖြစ်ပါတယ်ဗျာ
U22 စီးကိန်းပြိုင်ပွဲဝင်မြန်မာဘောလုံးအသင်းအလားလာနဲ့ပတ်သက်တဲ့သုံးသပ်ချက်ကိုကိုရန်နိုင်ပြောပြသွားတာပါအခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာအကြောင်းကိုမအီးတန့်စင်ကပြောပြမှာဖြစ်ပါတယ
်နောက်နှစ်2020မှာကျင်းပမယ့်အရှိတောင်အာရှရဲ့ရွေးကောက်ပွဲကြီးဆွေးကောင်းစဉ်နဲ့ Joshua Kalanzik ရေးသားထားတဲ့ blog ဆောင်မတစ်ခုကိုတော့ CFR.org မှာဖတ်ရပါတယ်အထူးသဖြင့်အရှိတောင်အာရှရဲ့အချမ်းသာဆုံးစင်ကာပူနိုင်ငံနဲ့အစီအစဉ်ဆုံးနိုင်ငံတစ်ခုဖြစ်တဲ့မြန်မာနိုင်ငံတို့မှာဒီလိုရွေးကောက်ပွဲကြီးကျင်းပမယ့်အကြောင်းရေးသားထားတာပါမြန်မာနိုင်ငံရွေးကောက်ပွဲရဲ့အနာဂတ်အလားအလာကမေးရဘူးလို့လည်းဆိုပါတယ်ထွန်ဆက်စစ်တီဦးဆောင်တဲ့မြန်မာဆွေရဟာစီးပွားရေးတိကျတာတိုးလာအောင်လုပ်ပေးမယ်ဆိုတဲ့ကတိတွေကိုလည်းမတည်နိုင်သေးတယ်လို့ရင်းကြရင်းနဲ့ပတ်သက်ပြီးတော့လည်းတကွာလုံးရဲ့ဝေဖန်မှုတွေကိုကာကွယ်တုံ့ပြန်နေရတယ်လို့ဆိုပါတယ်မျိုးချစ်စိတ်ကအရင်ခံပြီးတော့2020ရွေးကောက်ပွဲမှာ NLG ကိုအမာခံထောက်ခံမဲ့သူတွေလည်းရှိနေတယ်လို့တိုင်းဒေသလူနေစုတွေသားတွေမှာ NLG ပါတီအပေါ်ပဝင်မကြသူတွေလည်းရှိတယ်လို့ဆိုပါတယ်ပြည်သူ့လွတ်တော်ဥက္ကဋ္ဌဟောင်းဦးရွှေမန်းရပါတီလိုမျိုးပါတီတက်တွေဘက်ကိုမဲဆန္ဒရှင်တွေထောက်ခံနိုင်တဲ့အခြေအနေမျိုးလည်းရှိရာကြောင့်ပါတီငယ်တွေအများပြားရှိလာတဲ့လွတ်တော်မှာမတည်ငြိမ်မှုတွေလည်းဖြစ်နိုင်တယ်လို့ဆိုပါတယ်ပြည်တွင်းမှာတိုင်းရင်းသားတွေနဲ့ဘာသာကြားလူနည်းစုတွေအပေါ်မှာအမုန်းစကားပြန့်ပွားမှုတွေကြောင့်လည်းရွေးကောက်ပွဲကိုထိခိုက်နိုင်တယ်လို့ဆိုပါတယ်။လူနည်းစုတွေပေါ်တာမကနိုင်ငံရေးသမားပြိုင်ဘက်တွေကြားမှာအမုန်းစကားတွေပြန့်ပွားမှုကနေအကြမ်းဖက်မှုတွေဖြစ်ပွားစေပြီးတော့အဲ့ကနေတစ်ဆင့်လူနည်းစုတွေကိုတိုက်ခိုက်တာပဲဖြစ်နိုင်တဲ့အကြောင်းဒေသတွင်းနိုင်ငံတွေဖြစ်ကြတဲ့ကမ္ဘောဒီးယား၊အင်ဒိုနီးရှား၊မလေးရှားနဲ့ထိုင်းနိုင်ငံရွေးကောက်ပွဲတွေရဲ့နောက်ဆက်တွဲဖြစ်စဉ်တွေကိုတာတကအဖြစ်ကိုးကားဖော်ပြထားတာကိုဖတ်ရပါတယ်ရှင်။smart အထည်ကျုပ်စီမံကိန်းတွေမြန်မာနိုင်ငံမှာစတင်ဆွဲကောင်းစဉ်နဲ့ Hannah Abdullah ရေးထားတဲ့ဆောင်းပါးကိုတော့ justdial.com မှာဖတ်ရပါတယ်။ဥရောပသမဂ္ဂ EU ကနေထောက်ပံ့ထားတဲ့ smart အထည်ကျုပ်စီမံကိန်းကိုဒီဇင်ဘာလ6ရက်နေ့မှာစတင်လိုက်တယ်လို့လည်းရေးသားထားတာပါ။ H&M bestseller နဲ့ CNA အပါအဝင်မြန်မာနိုင်ငံတဝန်းကအထည်ကျုပ်စည်ယုံ100ကျော်မှာလူမှုအတိုင်းအဝန်းနဲ့တဘာဝပတ်ဝန်းကျင်ဆိုင်ရာသင်တန်းတွေကိုတိုးပြီးတော့ဖွင့်ပေးဖို့စီမံကိန်းလေးဖြစ်ပါလိမ့်။အင်ဂျင်နီယာတွေပြည်တွင်းပြည်ပဥရောပပညာရှင်တွေရဲ့အကူအညီနဲ့ဝန်ထမ်းတွေစနစ်တွေလုပ်ငန်းခွင်အစဉ်ပြေစွာဆက်ဆံမှုလုပ်ငန်းခွင်လုံခြုံရေးကျန်းမာရေးဓာတုနဲ့အမှိုက်စနစ်တကျစွန့်ပြေစွမ်းရင်ချွေတာမှုစတဲ့တင်ဒန်းတွေကိုစက်ရုံတွေမှာပို့ချသွားဖို့ရှိတယ်လို့ဆိုပါတယ်မြမထေချုပ်လုပ်ငန်းဟာအထူးသဖြင့်ဥရောပစည်းကွက်နဲ့တခြားပြည်ပစည်းကွက်ကိုတင်ပို့မှုတစ်ချိန်တိုးတက်လာတာကြောင့်ရေရှည်မြမနဲ့ဥရောပကိုထုတ်လုပ်တင်ပို့နိုင်ဖို့ဒီစီမံကိန်းတစ်ကိုလှုပ်ဆောင်ရတယ်ဆိုပြီးတော့ Smart မြန်မာစီမံကိန်းအကြီးအကဲရေကုတ်ခလဲကပြောပါတယ်အဝိထေဖနက်နဲ့ခီးဆောင်ပစ္စည်းထုတ်လုပ်မှုနှုန်းဟာမြန်မာနိုင်ငံမှာတစ်ချိန်တိုးတက်လာတယ်လို့လည်းဆိုပါတယ်။မြမထေချုပ်လုပ်ငန်းကနေ2019ခုနှစ်မှာဒေါ်လာ 2.8 ဘီလီယံပိုတင်ပို့နေရကနေပြီးတော့2018ကျတော့ဒေါ်လာ 3.86 ဘီလီယံပိုထိတိုးပြီးတော့တင်ပို့နိုင်တယ်လို့ရည်သားထားပါ။မြန်မာနိုင်ငံအတွက်ဥရောပသမဂ္ဂ EU ကအကြီးမားဆုံးဈေးကွက်ဖြစ်နေပြီးတော့မြမထေချုပ်စက်ရုံထုတ်ကုန်အားလုံးရဲ့တဝက်ကျော်ကို EU ကနေတင်သွင်းနေတာဖြစ်တယ်လို့ရည်သားထားတာကိုကောင်းလို့တင်ပြလိုက်ရပါတယ်ရှင်။
ဒီ UI မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 16 နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9 နာရီကနေ 10 နာရီအထိအစီအစဉ်ကိုတော့ဒိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခန်းယူနားဆင်နိုင်ပါတယ်ဒီည9နာရီအစီအစဉ်ပြည်ပြင်းည 10 နာရီမှာဒိုင်းဒိုမီတာ 25 32နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ် VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာ နေနေခင်ပါခင်ဗျာ မြန်မာစံတော်ချိန် မနက် 6 နာရီခွဲရှိပါပြီ VOA အမေရိကန်အတန်ရဲ့စနေနေ့ မနက်ခင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့ လိုင်းနူမီတာ 32 kHz ကို 335 လိုင်းနူမီတာ 40 kHz 9439 လိုင်းနူမီတာ 48 kHz 6153 အပြင် လိုင်းလက်မီတာ 190 ကပါ တိုးချဲ့ထုတ်လွှင့်နေတာဖြစ်ပါတယ်
အခုဒုတိယပိုင်းနိုင်ွယ်အတွင်းမှာတော့အမျိုးသမီးကဏ္ဍသုတဆောင်ရင်အမေရိကန်တခွင်နားဆင်ရမှာဖြစ်တယ်လို့သိပ္ပံနဲ့နီးပညာအစီအစဉ်ထုတ်လွှင့်နေခါမှာတော့ရန်ကုန်မြို့ကြီးဂျုံကြမှာကြောက်ရတယ်ပါလေအဲ့လိုမျိုးကြည့်ရအောင်မရှိပါဘူးဟိုတလောကရန်ကုန်မြို့ထဲမှာကလိုင်းပေါင်းကြီးနဲ့ညီဂျုံသွားတယ်ရှင်းကိုဖြစ်သူကအဲ့ဒီနေရာကြီးမြေအောက်ကြီးကျွမ်းကျင်ပညာရှင်ဦးမြင့်သိန်းပြ
ဒီယောဂအဘယ်လိုဖြစ်နိုင်တယ်လဲဆိုတာကိုကနေဒါအခြေစိုက်အာဘတ်တက္ကသိုလ်ကကတိကဒေါက်တာဒေါကင်ဆောဝင်းကိုမြို့သမီးကဏမှာဒေါ်လာတန်ဆက်သွယ်မေးမြန်းထားတာကိုပြန်လည်တင်ဆက်လိုက်ရပါတယ်ခင်ဗျာ
ဒီမနိုင်ငံမှာအဖြစ်အများဆုံးပေါ့နော်နှလုံးရောဂါတွေကဘယ်လိုမျိုးရှိပါလဲဒေါက်တာဆုနှလုံးရောဂါတွေကတော့အများကြီးပေါ့ဒါပေမဲ့ဖြစ်များတာကတော့ဒီ rheumatic heart disease ဆိုခေါ်တဲ့လေးသက်နာနှလုံးရောဂါရယ်နောက်ပြီးတော့ coronary heart disease ကတော့ဒီနှလုံးသွေးကြောကျင့်တဲ့ယောဂါပေါ့နော်အဲ့ဒီယောဂါတွေကတော့အများဆုံးဖြစ်ပွားတယ်ဆိုတာသိရပါတယ်ဟုတ်ကဲ့ဆိုအရင်ဆုံးဒီလေးသက်နာနှလုံးရောဂါဖြစ်ရခြင်းအကြောင်းညာဒီလေးသက်နာယောဂါကတော့ယောဂါရဲ့ အစကဒီကလေးငယ်တွေမှာဒီဆယ်နှစ်55နှစ်ဝန်းကျင်ပေါ့လေလူငယ်ကလေးငယ်လေးတွေမှာစပြီးတော့ဖြစ်တယ်သူတို့မှာဘက်တီးရီးယားပိုးတွေဝင်နေပြီးတော့အာသီးရောင်ရာကနေပြီးတော့အဲ့ဒီပေါ်ဆက်ဆက်နေရာကနေပြီးတော့အဆစ်တွေကိုထိကြိုက်ပြီးတော့တခါနှလုံးကိုထိကြိုက်ပြီးတော့အဲ့ဒီကြတော့တော်တော်လေးကိုနှလုံးမှာအဆိုးရှင်ပျက်စီးမှုတွေဖြစ်ပါတယ်ဆိုတော့အခုလေးပင်နာနှလုံးရောဂါကတော့
ကျမတို့အမျိုးသမီးတွေကိုအများဆုံးထိခိုက်စေနိုင်တဲ့နှလုံးရောဂါပေါ့နော်။ဟိုအဲ့ဒါနဲ့ပတ်သက်ပြီးတော့ပါ။ဟိုနှလုံးရောဂါကတော့အများသွားဖြစ်ရင်ဒီအမျိုးသမီးတွေရောအမျိုးသားတွေရောအသက်ကြီးရင်ဖြစ်တာကတော့နှလုံးသွေးကြောကျင်တာပေါ့နော်။နှလုံးကိုသွားလာတဲ့ coronary ဆိုတဲ့သွေးကြောအဲ့ဒီသွေးကြောမှာသွားပြီးတော့ပိတ်ဆို့မှုဖြစ်တဲ့အတွက်နှလုံးကြွက်သားတွေဟာအောက်ဆီဂျင်မရဘဲနဲ့ရင်ပတ်အောက်နဲ့နားတယ်ဆိုတဲ့အဲ့ဒီနှလုံးသွေးကြောကျင်းတဲ့ယောဂါ
ဖြစ်ပွားတာပေါ့ဆိုနှလုံးသွေးကြောကျင်းနေဆိုတာကဘယ်အကြောင်းအကြောင်းတွေကြောင့်ကျင်းရတာပါလဲရှင်ဟုတ်ကဲ့နှလုံးကသွေးကြောကျင်းတာကသူကဟိုတစ်ခါတော့အသက်ကြီးလာတဲ့အခါမှာဒီနှလုံးသွေးကြောရဲ့နံရံတွေကမာကျောလာတယ်ပေါ့နော်မာကျောလာတဲ့အခါမှာသူကတရေကျိုးလိုမျိုးရှုံသွားနိုင်တဲ့ elasticity
ခန္ဓာရင်းလိုမျိုးမြန်မြန်ဆဆမရောက်နိုင်တော့ဘဲနဲ့ဟိုပိတ်ဆို့နေတာရှိတယ်နောက်တစ်ခါတော့ခန္ဓာကိုယ်ထဲမှာအဆီတွေကိုလက်စထရောတွေများတဲ့အတွက်အဲ့သွေးကြောနံရံမှာလည်းအဆီတွေသွားတင်နေပြီးတော့လीအဲ့ဒီခါမှာအဆီတွေကပိတ်ဆို့မှုဖြစ်တဲ့အတွက်သွေးသွားလာလှည့်ပတ်မှုကောင်းကောင်းမသွားနိုင်ဘူးမသွားနိုင်တဲ့အခါမှာဒီသွေးကြောတွေကကျင်းပြီးတော့နှလုံးကိုသွေးကောင်းကောင်းမရောက်တော့ဘဲနဲ့ ตัวอเมโยตมีเนี่ยคานาโกเรมาชื่อเลยดิอเมโยตมีฮอร์โมนดาเอสโตรเจนฮอร์โมนดากาตอยงตายงตุยจอมาตัวอสิไม่ไปอ๋องทิ้งท่าไหนเนี่ยคงตัดดิชื่อเลยบ่ดิแต่แม้อเมโยตมีตุยส่งตัวเลยค่ะมาไอ้ดิโลမျိုးฮอร์โมนดาดิย่อเนตัวเลยสิปูปิ๊ดอสิไปสู่หมู่ยาละเด้ see baseball beetle, three or chin naga, do a chiaji, jangin ya, miaji, vero, quail I may solution, or lutia ye, knee tie sata mu, the knee da lusha mu, vomale, mutie, not kuale, the cha yoga, she machis, rao male, mutie, but no, luta utio siedi, nisi, gala lusha mu, sata mu, ne patel lushi. เสร็จเลยตอกตาโรอะเย็ดตอกตาโรไอ้หลูမျိုးตอกซ่าราดิอ่ะแหละตะโกลงมาเว้ยคณะกูตีจ้อริวจิ้นซีเลยอุทุติยะรอดิຫນလုံးตีจ้อโหเลยปูပြီးတော့จิ้นยางซีเลยຫນလုံးโยกายาနိုင်ซีเลยနောက်ခါလဲစားတောက်တဲ့အထဲမှာလဲဒီအစီတွေနဲ့ပတ်သက်လို့ဒီကြေးဝါတဲ့အစီတို့တရိษံအစီတို့အဲ့လိုမျိုးအစီအအိမ်နေစားတာများလို့ရှိရင်လဲ เดี๋ยวຫນလုံးတွေးကြောခြင်းစီတယ်နောက်ကတော့ကိုယ်လက်လှူရှားမှုနေတယ်ဒီကျန်းမာရေးအရာပဲဖြစ်ဖြစ်သူ့ရဲ့ဟိုလုပ်ငန်းဆောင်တာအရာပဲဖြစ်ဖြစ်လှူရှားမှုမရှိဘူးလေ့ကျင့်ခန်းလည်းမလုံးနိုင်ဘူးနောက်ပြီးတော့သူ့ရဲ့ခန္ဓာကိုယ်အလေးချိန်ကလည်းတိုးလာတယ်ဝလာတယ်ဆိုလို့ရှင်တော့ဒါຫນလုံးတွေးကြောခြင်းကိုအလားလာတိတ်ပြီးတော့များတာပေါ့เนาะနောက်တစ်ခုကသူ့ရဲ့လောက်ကင်ပေါ်မှာလည
ဟုတ်ပြန်ထားပါတယ်ဟိုဒေါက်တာဆိုရင်ပြောတယ်ကိုလက်စထရောပေါ့နော်ဟုတ်ကဲ့ဟိုကိုလက်စထရောကခန္ဓာကိုယ်ထဲမှာဆိုလို့ရှိရင်တိတ်သေးစာများတဲ့ကိုလက်စထရောဆိုတဲ့ကောင်းတဲ့ကိုလက်စထရောဆိုတာရှိတယ်နောက်တိတ်သေးစာနည်းတဲ့အဲမကောင်းတဲ့ကိုလက်စထရောဆိုတာရှိတယ်နောက်သူ့ရဲ့အချိုးအစားရှိတယ်အဲ့တော့အချိုးအစားနှစ်ခုကိုရှင်းလိုက်လို့ရှိရင်ဒီကောင်းတဲ့ကိုလက်စထရောပေါ့တိတ်သေးစာ ကနာပြောရဲစားတောင်းနေထိုင်မှုတွေဒီစိတ်ဖြစ်စီမှုတွေမှာမူတည်ပြီးတော့ဥမာကိုနင်းစင်စားတောင်းတဲ့အစားအစာမှာတရိษံစီတွေမများဘူးအဟင်းဟင်းရွက်တွေနောက်ကြံတဲ့ဟိုတင်လဲစားအဲ့လိုမျိုးပေါ့ကျမရဲ့နေမျိုးတဲ့အစားတောင်းတွေကောင်းကောင်းစားရဲဆိုလို့ရှိရင်ဒီအစီတက်ကနည်းနည်းပပတဲ့အောင်တော့ဒီကောင်းတဲ့အစီတက်တွေပို့တက်တယ်ပေါ့နော်ခုနလိုမျိုးအစားတောင်းကိုမစင်ကျင်လို့တိတ်ကိုစီတွေပဲစားနေမယ ဒီမှာတော့ဒီတော့ကျင်းတဲ့ယောဂာဒီနှလုံးကိုဆောင်ရွက်ပြီးတော့ဒီတော့ကျင်းတဲ့ယောဂာဖြစ်တဲ့လူတွေလည်းတော်တော်များရဲ့စာဟုတည်နေမှာရောဆရာဝန်တွေရေးတဲ့စာရန်တွေမှာကျွန်မတွေ့ရတယ်လीအဲစီချိုရှိတယ်အချို့တက်ကိုမထိမှု ဆိုလို့ရှိရင်လည်းအဲ့ဒီစီချိုဖြစ်တဲ့လူတွေမှာတွေးတိုးခြင်းတဲ့ယောဂာဒီနှလုံးယောဂာဖြစ်တာပုံများတယ်နောက်တော့ဒီတွေးတိုးယောဂာရှိတဲ့လူတွေမှာလည်းအဲ့ဒီလိုပဲတွေးတိုးယောဂာရှိတယ်ဆိုလို့ရှိရင်တွေးတိုးယောဂာဆိုတာကုလို့ဟိုလုံဝပျောက်သွားတဲ့ယောဂာမျိုးမဟုတ်ဘူးလीအမြဲတမ်းအနေတိုင်းအစားအသောက်နဲ့စေးဝါးနဲ့သူကထိမ့်သိမ့်နေရတာဆိုတော့ အဲ့လိုမျိုးမထိမ့်သိမ့်ဘူးတွေးတိုးတာကိုလည်းမသိဘူးလက်လူရှုထားတယ်ဆိုလို့ရှိရင်အဲ့ဒီလိုလူတွေမှာလည်းနှလုံးအစီပိတ်တဲ့ယောဂတွေးကြောခြင်းတဲ့ယောဂတွေပို့ပြီးတော့ဖြစ်တတ်ပါတယ်ဆိုတော့နှလုံးယောဂရှိမရှိကိုဘယ်လိုအကောင်းဆုံးမြန်မာပြည်မှာပေါ့နော်လက်တွေ့အနေထားရဘယ်လိုဆန့်တက်လို့ရမှာရှင် နှလုံးယောဂါတချို့ကယောဂါလက္ခဏာပြတယ်တချို့ကျတော့သူကစိုင်းလန့်ပေါ့တိတ်စိတ်နေတဲ့ယောဂါမျိုးစားလည်းရှိတယ်အတက်ကြီးပိုင်းရောက်လာတယ်သူဖြင့်50ကျော်လာပြီဆိုလို့ရှိရင်တော့ဖြစ်နိုင်ရင်တစ်နှစ်ကိုတစ်ခါလောက်ဖြစ်ဖြစ်ပေါ့နော်ဒီနှလုံးယောဂါရှိမရှိဆိုတာကိုစမ်းသပ်နိုင်ကောင်းတာပေါ့နော်အဲ့လိုစမ်းသပ်တဲ့ခါမှာလည်းအထူးဖြင့်ဒီသွေးကြောကျင်းနေလားနှလုံးမှာအစီပိတ်နေလားဆိုတာကိုသ မပေါ်ဘူးမပေါ်လို့ရှိရင်သူကဟို exercise ECG လို့ခေါ်တဲ့ဟိုဟိုလမ်းလျှောက်နေရင်းနဲ့ဓမ္မမှုရင်လေကားတက်နေရင်းနဲ့ဆက်နေလမ်းလျှောက်အဲ့လိုမျိုးနည်းနည်းလေးမောပအောင်လုပ်ပြီးတော့ဒီ ECG နဲ့စမ်းလို့ရှိရင်ပေါ်တတ်ပါတယ်အဲ့တော့တကယ်ကျမကြီးကိုဂယူဆိုင်တယ်စောစောတိပြီးတော့စောစောကုကျင်တယ်ဆိုလို့ရှိရင်တော့ဖြစ်နိုင်ရင်တော့ဆရာဝန်နဲ့တတိချာချာစမ်းတက်စစ်ဆေးနိုင်တာရှိတယ်နောက်တစ်ခုကတော့ကိုကိုကိုတတိထားပြီးတော့အမှုမဲ့အမှတ်မဲ့မနေဘဲနဲ့ဟိုရင်ဘတ်ထက်အောင့်တယ်လို့ဖြစ်တယ်ဆိုရင်ရင်ဘတ်ကဘယ်နေရာမှာအောင့်တယ်လဲကျူးကျူးနေတဲ့အခါမှာအောင့်လာလားဒါမှမဟုတ်လို့ရှိရင်တခုခုဟိုလှုပ်ရှားမှုလှုပ်လို့မလန်းနေရှောင်းမိလို့လေကားတက်မိလို့အဲအောင့်တယ်လားအဲ့လိုမျိုးပေါ့ကိုခနာကိုမှာဖြစ်တဲ့ပြောင်းလဲမှုလေးတွေကိုအမှုမဲ့အမှတ်မဲ့မနေဘဲနဲ့ဂယုတစိုက်ထားလို့ရှင်တော့စီစီတိနိုင်ပါတယ်
ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ Because it only serves to make me more determined to achieve my final goal. And I come back even stronger, not an arm.
ဒေါ်လာသန်းတင်ဆက်တဲ့အမျိုးသမီးကဏ္ဍဖြစ်ပါရယ်ခင်ဗျာအခုတခါတင်ပြမယ့်သုဒ္ဓဆောင်လင်အမေရိကန်တခွင်အစီအစဉ်မှာတော့အားလရဲ့ဈေးဝယ်ရာသီအကြောင်းနယူးယောက်က Rockefeller Center Christmas တည်တင်မီးထွန်းညှိပွဲအကြောင်းကိုကိုအောင်ကတင်ပြမှာပါ
holiday shopping season လို့ဆိုရဲအားလရဲ့ဈေးဝယ်ရာသီမှာအဓိကဈေးဝယ်ပြကြတဲ့ရက်တွေကတော့ Black Friday ကနေ Cyber Monday အထိပါဒီနေ့ဈေးဝယ်ရာသီဟာ2013ခုနှစ်ကစလို့ခရိုင်နှစ်တွေထက်အချိန်ပိုတိုလာကြောင်းလူစင်တာအချိန်မီမရမဲ့သူတွေအတွက် online ကနေလည်းအထူးဈေးချရောင်းပေးနေတာတွေကိုရှာဖွေဝယ်ယူနိုင်ပါတယ်ခရိုင်နှစ်တွေထက်ဒီနှစ်မှာဈေးပိုရောင်းရဖို့လည်းမျှော်လင့်နေကြတာပါဒီနေ့ဈေးဝယ်ရာသီအကြောင်းကိုတင်ပြပြပါမယ်ရွေးမဆူရမြောက်ကြတာရင်းနေမှာကြောက်တဲ့ကျေးဇူးတော်နေ့ပြီးနောက်ပြရဲ့ Black Friday နေ့ကစလို့ကုန်တယ်ကြီးတွေဈေးဆိုင်တွေမှာပစ္စည်းအရေအတွက်အကန့်အသတ်နဲ့ပုံမှန်ထက်ဈေးချရောင်းတာကြောင့်မနေ့စောကြီးဆိုင်မဖွင့်ငင်ကလေးကညအိတ်တန်းစီစောင့်ကြတာလဲ Holiday အစဉ်လာတစ်ခုပါအဲ့နောက်စနေတနင်္ဂနွေပြီးရင်တော့လျှက်စစ်ပစ္စည်းတွေကိုဈေးလျှော့ရောင်းတဲ့ Cyber Monday ရောက်ပြန်ပါတယ်အခုလိုမျိုးဈေးဝယ်ထွက်တာဟာတချို့တွေအတွက်တော့အကုန်ကျတက်တာစီတာအပြင်သူတို့ရဲ့ဝါသနာလည်းဖြစ်ပါတယ်နယူးယောက်ကဈေးဝယ်သူ Terry Ricard က
Yeah, we got North Face items.
North Face ကပစ္စည်းတွေဝယ်လိုက်နိုင်ပါတယ်. Michael Kors ပတ်သက်အိတ်လေးဈေးတဝက်လောက်နဲ့ရလိုက်ပါတယ်. ဒီလိုမျိုးထင်တော့ထင်မထားဘူး. အားကစားဝတ်စုံတွေလည်းဈေးထိုတာကြောင့်တကယ်ကိုပြောပါတယ်.
ဈေးဝယ်ထွက်သူ Baba Tandy Lewis ကလည်းဈေးဝယ်ရာသီမှာအချိန်ကိုအကျိုးရှိရှိအသုံးချခဲ့ကြောင်းအခုလိုပြောပါတယ
်. I got these for about
$20 လောက်နဲ့လူကျင်တာတွေဝယ်လာခဲ့ပါတယ်. အခုဆိုရင် $15 နဲ့ရလာတာပါ.ဒီတန်တာတွေဝယ်လာတော့ပတ်စံသိပ်မကုန်တော့ဘူးဗျာခရစ်စမတ်နာနီလာရင်ဈေးချတာတွေချလိုက်ရှာဝယ်ဦးမှာပ
ါတကယ်တော့လေခရစ်စမတ်နဲ့နှစ်ကုန်နှစ်ဆန်းပိုင်းနေ့ထိဈေးတွေချရောင်းလို့ရှိပါတယ်ခရစ်စမတ်မှာကလေးတွေကိုပဲဖြစ်ဖြစ်မိသားစုဝင်ဆွေမျိုးသားချင်းမိတ်ဆွေတွေအတွက်ပဲဖြစ်ဖြစ်လက်ဆောင်ပေးဖို့ဒီရက်ဒီမှာအဓိကဈေးဝယ်လေးရှိပါတယ်တချို့ဆိုရင်ဈေးအတော်လေးချရောင်းတာကိုဝယ်ဖို့တခြားပြည်နယ်တွေအထူးတောင်းတကြပါတယ်Chicago မြို့ကန်တူကလည်းဈေးဝယ်ရတဲ့အတွေ့အကြုံကိုအခုလိုရှင်းပြပါရစေ
So I just came to Pandora because I have a 30%
Pandora မှာ35ရာခိုင်နှုန်းဈေးချတော့တမီးအတွက်လက်ဆောင်တွေဝယ်ဖြစ်ပါတယ်သူ့မွေးနေ့ကဇန်နဝါရီလရှိရဲ့လေကြားထဲမှာ Christmas လေးရှိပါသေးတယ်လက်ဆောင်တွေတစ်ခါတည်းဝယ်လိုက်တော့ပို့ပြီးတော့အဆင်ပြေသွားတာပေါ့
လွန်ခဲ့တဲ့နှစ်တုန်းကတော့သမ္မတ Donald Trump ရဲ့တရုတ်ပေါ်ထားရှိတဲ့စီးပွားရေးမူဝါဒတွေကြောင့်ရောင်းချမှုပိုင်းမှာထိခိုက်ခဲ့ပါတယ်။နှစ်ကုန်ပိုင်းမှာလွှတ်တော်ကအစိုးရသုံးစီချမှတ်ပေးတာကြောင့်အစိုးရလုပ်ငန်းတွေလည်းရပ်ဆိုင်းခဲ့ရတာပါ။ဒီနှစ်မှာလည်းဈေးဝယ်ရာသီဟာခရိုင်နှစ်တွေနဲ့ဆိုင်တူရောင်းတာကြောင့်ဈေးဝယ်ရာသီအပေါ်ထိခိုက်မှာကိုလုပ်ငန်းရှင်တွေကစိုးရိမ်နေပါတယ်။လာမယ့်ဒီဇင်ဘာ15ရက်နေ့မှာလည်းကုန်သွယ်ကုန်နှုန်းနောက်ထပ်တိုးကောက်မယ့်အနေအထားတွေရောက်လာနိုင်ပါတယ်။ဈေးကွက်ဆိုင်ရာလိလာသုံးသက်သူ Bud Flickinger က
The tariffs will have a really
နောက်ထပ်ကုန်သွယ်ကုန်တွေတူးကောက်ပြီးဆိုတော့ ਨੇ အဲ့ဒီဒဏ်ကိုပြင်းပြင်းထန်ထန်ခံရပြီးတော့လာမယ့်2020မှာဝယ်ယူသုံးစွဲမှုနှုန်းတွေကျဆင်းပါလိမ့်
။ဒါပေမဲ့လေကျေးဇူးတော်နေ့ရုံးကဆိုရင် online ကနေဈေးဝယ်တာဒေါ်လာ 4.2 ဘီလီယံမျိုးရှိခဲ့ပြီးတော့ဒါဟာအများဆုံးပမာဏဖြစ်တယ်လို့ Adobe Analytics ဈေးကွက်လေးလာရေးကုမ္ပဏီကပြောပါတယ်။ဒါဟာဆိုရင်လွန်ခဲ့တဲ့နှစ်အားလည်းရရသည့်ထက် 14.5 ရာခိုင်နှုန်းများလာတာဖြစ်တယ်လို့ဆိုပါတယ်။target လို့ကုမ္ပဏီတွေကလည်းလွန်ခဲ့တဲ့နှစ်ထက်စာရင် Black Friday မှာ online ကနေဈေးဝယ်သူသက်တမ်းလောက်ပိုများလာတယ်လို့ပြောရတယ်။တကယ်တော့ Black Friday တည်းရဲ့ theme သာဈေးချရောင်းတာမျိုးမဟုတ်ပဲကျန်တဲ့ရက်ဒီမှာလည်းအလင်းသင့်တယ်လို့ဈေးလျှော့ရောင်းနေရှိပါတယ်။ online မှာဈေးရောင်းတဲ့ Amazon ကုမ္ပဏီက California ပြည်နယ်ပို့ဆောင်ရေးဌာနကပြောခွင့်ရ Tracy က
Cyber
Monday ที่ซื้อขายยาวมาเลยดังแม้อะคู่มันหมี่ไล่เองแล้วอะทูซื้อขายยาวน่ะโก Amazon.com มาอเมซ่องจิตดีเวနိုင်มาเลยดีนี่ซื้อเวยาดีมาซื้อดันนาลีฤย่าနိုင်มาดีเลย
ဒီနေ့ဈေးဝယ်ရာသီမှာတော့ရာသီဥရုဖောက်ပြန်ပြောင်းလဲမှုကိုတာစီယေပုံမူလှုပ်ဆောင်ပေးဖို့ကမ္ဘာနိုင်ငံကြီးအချို့မှဆန္ဒပြကြပါတယ်။ Chicago မြို့ Michigan လမ်းမကြီးပေါ်မှာလည်းဆန္ဒဖော်ထုတ်သူတွေဟာခြိတက်ပြီးတော့လာမယ့်ဇန်နဝါရီ4ရက်နေ့မှာကျင်းပမယ့်လူမှုဆန္ဒဖော်ထုတ်ပွဲမှာပါဝင်ကြဖို့
လမ်းသွားလမ်းလာဈေးဝယ်သူတွေကိုသူတို့ကတိုက်တွန်းပါတယ်။ George Washington တဲ့ကတူကယာတိဥရုအရေးဆိုင်ရာတက်ကြွလှရှားသူចောင်းသား Jeremy Liskar က
As a college student I'm only home
တော့ဒီမှာចောင်းလာတက်နေရတာဆိုတော့အိမ်ကိုတလနေလို့တစ်ခေါက်ပြန်မရောက်ပါဘူး။မိသားစုနဲ့တွေ့ချင်ပြီမယ်လေ။ကျွန်တော်အခုလိုဒီမှာဆန္ဒလာပြတာကိုကျွန်တော်ကိုယ်ပိုင်ချိန်မှာမလုပ်ချင်ပါဘူး။ဒါဆိုရင်အဲ့ဒီကိစ္စပေါ်ကျွန်တော်ဘယ်လောက်လေးနဲ့ထားတယ်ဆိုတာသိမှာပါ။
သဘာဝပုံကြီးပျက်စီးရွေရွေမှုကိုထိန်းချုပ်ဖို့ဆိုရင်သဘာဝကိုထိခိုက်စေတဲ့စွမ်းအင်သုံးချမှုကိုရှော့ချပြီးပြန်ပြင်းပြင်းစွမ်းအင်တွေအသုံးပြုဖို့လည်းသူတို့ကလိုလားနေတာပါဒီနေ့ဈေးဝယ်ရာသီမှာအမေရိကန်80ရာခိုင်နှုန်းကျော်ဟာနှီးပညာဆုံးပစ္စည်းတွေကိုဝယ်ယူကြလိမ့်မယ်လို့ဝယ်ယူသုံးဆွဲမှုနဲ့ပတ်သက်ပြီးတော့လေ့လာသူတွေခန့်မှန်းထားတာကြောင့်အခုလိုသုံးဆွဲသူတွေရဲ့လိုအပ်ချက်စွမ်းအင်အတွက်နဲ့အနာဂတ်အတွက်ပါထည့်သွင်းစဉ်းစားကြဖို့ကိုဆန္ဒပြသူတွေကလိုလားနေတာပါခင်ဗျာနှစ်တနည်းရနောက်ဆုံးလဒီဇင်ဘာလကိုရောက်ပြီဆိုတာနဲ့အထင်ကြီးအဆောက်အဦကြီးတွေရှိမှာခရစ်စမတ်တစ်ပင်တွေကိုစတင်ဆိုင်ထူမိထွန်းကြီးကြပါရယ်နယူးယောက်မြို့က Rockefeller Center မှာဆိုရင်လေခရစ်စမတ်တစ်ပင်ကိုအမှုပညာလောကကနာမည်ကျော်တွေတက်ရောက်ပြီးတော့မိထွန်းကြီးတာကြောင့်စီကားတဲ့ပွဲတွေဖြစ်ပါတယ
်
ဒီမှာလာလေးရဲ့ဗုဒ္ဓဟူးနေ့မှာစက်တန်60ရှိပြီဖြစ်တဲ့ Norway Spruce တစ်ပင်ကိုနယူးယောက်ကအထင်ကရ Rockefeller Center ရှိမှာစိုက်ထူပါရယ်ရုပ်ရှင်သရုပ်ဆောင်အမှုပညာရှင် Mario Lopez က
စပါတဲ့ Christmasy as you can get nothing's more Christmasy than New York
ရုပ်ရှင်စရာအကောင်းဆုံး Christmas ဖြစ်ဖို့ပါအားလည်းရရာသီရောက်လို့ Rockefeller Center တစ်ပင်ကိုကြီးထွန်းကြီးချိန်မှာနယူးယောက် Christmas လောက်ပျော်စရာကောင်းတာမရှိပါဘူးတကယ်ကိုလှပလို့ဒီပွဲမှာပါဝင်ခဲ့ရတာကြောင့်လည်းဝမ်းသာပါတယ်
89ပြည်အမြင့်ရှိတဲ့ဒီတစ်ပင်ဟာနယူးယောက်ပြည်နယ်ဖလော်ရီဒါရွာကလေးမှာနေတဲ့ကာရိုရှုချ်ရဲ့ခြံကပါလွန်ခဲ့တဲ့လကခုတ်လဲခဲ့တဲ့အပင်ကိုအခုခါမှာတော့မိုင်းချီရှိတဲ့မိကျိုးတွေမိသီး5000နောက်ဒီတောက်ပတဲ့ခရစ်စတယ်ဂျယ်ရီနဲ့အလှဆင်ထားပါတယ်ခရစ်စမတ်တစ်ပင်ကမိအောင်စုံကိုမြင်လိုက်ရလို့စိတ်ထဲမှာငွေထွေးသွားတယ်လို့လာရောက်ကြည့်ရှုသူတွေကပြောပါတယ်ကယ်လီဖိုးနီးယားပြည်နယ်ဆန်ဒီယေဂိုကလာရောက်လည်ပတ်သူအစ်စဘဲဒိုင်ယက်စ်က
Well, it was actually a bucket list item.
ဒီမိထွန်းပွဲကိုရအောင်လာရတာပါ။အမျိုးသားနဲ့လက်ထက်တာ34နှစ်မြောက်နှစ်ပတ်လည်အနေနဲ့လေနယူးယောက်ကမိထွန်းပွဲမှာဆင်နွှဲဆင်တာပါ။ဒီချက်ကောင်းတာဘာရှိအောင်ပါလဲရှင်
။ဒီနှစ်မှာတော့နယူးယောက်မြို့ဥချိုရေးအဖွဲ့ကနေထူးထူးခြားခြားဒီခရစ်စမတ်တစ်ပင်ကိုကြီးရှုဖို့အလေလာသူတွေစီကားချိန်တိုင်းအနီးနားလမ်းတွေကိုပိတ်ပေးထားပါတယ်။နေ့စဉ်နေ့တိုင်းလူပေါင်းတန်းဝက်ဟာဒီတစ်ပင်ဘေးတစ်ဖက်တစ်ချက်လမ်းတွေပေါ်မှာဖြတ်တန်းသွားနေကြတာပါ။ရုပ်မြင်သံကြားအစီအစဉ်တင်ဆက်သူဂျူလီယန်ဟော့က
it really just kicks off the joyful
အားလည်းရရာဒီဆိုတဲ့အတိုင်းပျော်စရာတွေစတင်ပါပြီဒီနေ့တွေ့တဲ့လူတွေအားလုံးအဆင်ပြေဖြစ်နေကြပါပြီဆယ်စုနှစ်တစ်နှစ်ကုန်ဆုံးဖို့နောက်ဆုံးနှစ်ဖြစ်တဲ့2020ကိုချင်းချင်းဝင်ရောက်မှာကြောင့်ကဲသွားကြဆိုဆိုတာမျိုးပေါ့ရှင
်ဒီရောင်မြို့လေက Rockefeller Center မှာ2020ဇန်နဝါရီ18ရက်နေ့အထိညတိုင်းမီးထွန်းညှိသွားမှာပါ88နှစ်မြောက်ကျင်းပလာခဲ့တဲ့ဒီ Christmas တစ်ပင်မီးထွန်းညှိပြီးသွားရင်တော့ဒီနှစ် Christmas တစ်ပင်ကို Habitat for Humanity ဆိုတဲ့အဖွဲ့ကိုလှူဒန်းသွားမှာပါအများအဖြစ်တော့ဒီတစ်ပင်တွေကိုအိမ်ဆောက်ရမှာအသုံးပြုတဲ့တစ်တွေအဖြစ်ပြောင်းလဲသုံးဆွဲပါတယ်ခင်ဗျာ
ကိုအောင်တင်ကြတဲ့တူတာဆုံလင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်။ကျွန်တော်တို့ VOA ကရိုက်ကူးထုတ်လွှင့်နေတဲ့ရုပ်သံအစီအစဉ်တွေကို TVB ရုပ်မြင်သံကြားအစီအစဉ်မှာဆိုရင်ညဘက်9နာရီနောက်ပိုင်းမှာရှုစားနိုင်တယ်လို့မြစည်းမရုပ်သံမှာဆိုရင်လည်းမနက်ခင်းပိုင်းတွေမှာရှုကြည့်ရှုနိုင်ကြမှာဖြစ်ပါတယ်။ VOA ကထုတ်လွှင့်တဲ့သတင်းတွေသတင်းဆောင်မတွေကိုအလွယ်တကူဖတ်ရှုနားဆင်လို့ရတယ်ဆိုရင်တော့သောရရှင်တို့ရဲ့ Mobile Phone မှာ VOA ရဲ့ App ကိုအခုပဲဒေါင်းလုဒ်လုပ်ထားနိုင်ပါတယ်ခင်ဗျာအချိန်မရွေးသတင်းတွေတည်နေရမှာဖြစ်ပါတယ်အခုတော့ဒီတစ်ပတ်ရဲ့သိပ္ပံနဲ့နှီးပညာကဏ္ဍမှာရန်ကုန်မြို့မြေအောက်ရေအလွန်ကျွံထုတ်ယူသုံးဆွဲမှုကြောင့်ဘာတွေစိုးရင်စရာရှိလာနိုင်မလဲဆိုတာမြေအောက်ရေပညာရှင်ဦးမြင့်သိန်းကိုမေးမြန်းပြီးဒေါခင်မျိုးသက်ကတင်ပြမှာပါ
မြောက်ရေအလွန်ကျွံထုတ်ယူသုံးဆွဲနေတဲ့အတွက်မြောက်ကိုကျွံချနေတဲ့မြို့တွေထဲမှာရန်ကုန်မြို့ကြီးပါနေပါသလားအင်းကြီးချင်းဘန်ကောက်မြို့ကြီးရဲ့မြောက်ကျွံချတဲ့အခြေအနေနဲ့ဘယ်လိုကွာပါလဲ မြန်မာနိုင်ငံရေအင်းနှင့်ကော်မတီရဲ့မြေရောက်ရေးဆိုင်ရာအကြံပေးဇလဘူမိပြည်တော်ပညာရှင်ဦးမြင့်သိန်းကပြောပြပေးပါမယ
်။ဘန်ကောက်ကကုလူကြီးရက်ကပြောနေတယ်လို့စင်ကင်းဖြစ်တယ်။ဒါပေမဲ့ဘန်ကောက်စင်ကင်းဖြစ်တာဟုတ်သူတို့ကွန်ထရိုးလုပ်နိုင်တယ်။တနည်းတနည်းမှမှဘလောက်ကြာလဲ။တော်တော်လေးနည်းသွားပြီ။ less than 1 cm 1 cm 2 cm လည်းနည်းသွားပြီ။ဟုတ်ရင်တော့ဆိုရင်10 cm 20 cm 80 cm 90 လောက်တိအဲ့နောက်ပိုင်းမှာသူတို့မြေရောက်ရေကိုထိနေ ground water resources ဆိုပြီးတော့ department ရှိတယ်ဥပဒေကိုအပြည့်ပြင်လုပ်တယ်ဘင်ကောက်မှာကျွန်တော်ရန်ကုန်ကအဲ့လိုမလုပ်နိုင်ဘူးအဲ့ဒါကြီးကတော့ချတာပေါ့
ရန်ကုန်ကအဲ့လိုမျိုးစိတ်ဖြစ်နေတာဆရာ
အဲရန်ကုန်ကစဉ်းကျင်းဖြစ်တယ်ဆိုတော့ရန်ကုန်ကိုကျွန်တော်အမြင်ပြောရင်တော့ဒီ technique တော့ဘယ်နည်းရန်ကုန်ရဲ့ကျော်တော်ကြီးလေးတော့ပြမျိုးသက်တည်လာဘင်ကောက်ကျော်တော်ကြီးလည်းတည်လာကျွန်တော်အမြင်ဆိုရင်ရန်ကုန်ဧရိယာတကူလုံးစင်ကင်းမှာဖြစ်နိုင်တယ်။ဘယ်လိုနေရာမျိုးတွေမှာဖြစ်နိုင်တယ်။ကျွန်တော်ဒေါင်းတောင်ရန်ကုန်မှာ high rise structure တွေကပုံကြီးချင်းမကောင်းတဲ့နေရာတွေဆိုဖြစ်နေတယ်။ဥပမာကြီးမြင့်နိုင်နောက်ဖက်ကမ်းတွေမှာကြီးမြင့်နိုင်အောက်လမ်းမကြီးရဲ့နောက်ဖက်ချမ်းကြီးမြင့်နိုင်အောက်လမ်းမကြီးရဲ့ဘူဒာယုံနာတဝါအဲ့နေရာတွေမှာကိုယ်အရင်က control တိုက်ပြီးစောက်တယ်ရှိပုံကြီးချင်းမပေါ့မဲ့ပုံကြီးချင်းမယ်။ဒီအဲ့လိုစောက်ဦးတွေကအခုတချို့နေရာတွေမှာစင်ကင်းဖြစ်တယ်။ဘာလို့လဲဆိုတော့ load structure ကြောင့်လုတ်တဲ့ foundation နဲ့မမြအောင်မထိနိုင်မထိနိုင်တဲ့ပြင်နောက်တစ်ခါပြန်ဝင်မျိုးမှာအစိုးဆုံးကဒီ contract တိုက်တယ်ရယ်ဒီကားချင်းရင်မှာရည်ရွယ်နေတူတာဒီကားအောက်မှာရည်ရွယ်နေတူတာတချို့ဆိုရင် condominium ကြီးတွေဟာအောက်ထပ် ground floor မှာသူက car parking ထားတယ်အဲ့ဒီ car parking မှာရည်ရွယ်နေတူတာအဲ့ဒီအဲ့ဒီ condo တစ်ခုလုံးကိုကြည့်ပြီးတယ်ဒီအဲ့ဒါ
မလုတ်တဲ့နော
်အဲ့မလုတ်တဲ့ဘူးကောင်းတဲ့အလားတမဟုတ်ဘူး sinking ဖြစ်ဖို့အတွက် potential တွေပေါ့ sinking မဖြစ်မှာဖြစ်မလဲဆိုတော့သူကအဆောက်အဦဆွဲချက်မကောင်းရင် crack တွေဖြစ်တယ်အဆောက်အဦရဲ့ corner တွေဟိုဒီကနေ့ warning မယမ်းနဲ့ဆက်တယ်ရတယ် down မှာ drive မှာ crack တွေဖြစ်တယ်အဲ့လိုမျိုးဖြစ်တာထုတ်တယ်ထုတ်ပြန်ဘာလို့ဆိုတော့ရန်ကုန်မြို့ကရေထုတ်တဲ့လူတွေ contract တွေရရှိတဲ့လူတွေကတနားကြီးရေကန်တန်းတထောင်ထုတ်လို့ရတထောင်ထုတ်တာပဲအပေါ်ကတန်ကြီးအောက်တန်ကြီးပြီးတော့မှရက်တော့တာအဲ့လိုမျိုးဖြစ်တယ်
ဒီလိုစီကံမထားပဲမြေရောက်ရေကိုထုတ်ယူတာခန်းနေရတဲ့ရန်ကုန်မြို့ဟာတဲရွှတ်နဲ့ကြောက်စစ်အတွင်းနဲ့ဖွဲ့စည်းထားတဲ့အလူပြေဒီပိုဇစ်အနေကြကြောက်တိတ်တိမှုတိတ်ပြီးမရှိသေးတဲ့ Valley Field Deposit အနေကြကြောက်ပင်လယ်တွင်းအနေကြတာမျိုးမဟုတ်တဲ့ AOR ကြောက်ဆန်စုပါကြောက်တွေပြန်အထက်ပိုင်းဘကုန်းအုပ်စုတက်တန်းဝင်အနေကြကြောက်တွေနဲ့ဖွဲ့စည်းထားတာပါတချို့နေရာတွေမှာတော့ PT ကလေးလို့ခေါ်တဲ့တဆွေးမြေပါရွှတ်မြေမျိုးကိုတွေ့နိုင်ပါတယ
်ရန်ကုန်မြို့မှာဆိုရင်ကျွန်တော်ပီတီကလေးရှိနေတယ်လို့မျိုးကြောက်။အာဇန်ဒီကုန်းဆန်တော့လို့ကြောက်ဆံမလို့။ဝဲဒီဖိတ်လည်းတော့ကြောက်ဆံမလို့။ရန်ကုန်မြို့မှာအခုတော့ပြုရှိအောင်လုပ်တတ်တာ။ဒီကိအဲဒီဖိရဲ့ဧရာဝတီရဲ့ဧရာဝတီရဲ့လည်းကြောက်ဆံမလို့။ဘုနာကျန်တို့ပြောတဲ့ပီတီနဲ့ကလေးရှိနေတယ်လူဆင်းစီများတဲ့နေရာတောင်တောင်ကမန်ကြီးပေါ်ရနေပြီပဲ။ကျွန်တော်ကြီးဝင်နေတယ်လို့ဟိုပါပဲ။တမိုင်းတမိုင်းရဲ့လေတန်းအောက်ပဲချမ်းပေါ့။အခုလို့ဆိုဥထင်းတော့ဘင်းအောင်လမ်းမကြီးရဲ့နောက်ဘက်ခြမ်းလေးပေါ့အဲဒီနေရာကြီးပြစ်ထားမှာပေါ့
ဆရာတော့ရန်ကုန်မြို့ကကြောက်နွားစံစုတွေကစိတ်ချရတယ်ပေါ့နော
်အဲဒီအာစိတ်ချရဘန်ကောက်နဲ့ရှင်စိတ်ချရတယ်ဘန်ကောက်က origin က marine origin နဲ့ကျွန်တော်တို့ရန်ကုန် origin က marine origin ပေါ့ပဲဒီကန်ယူတာစီးရှိုးတွေနေရာတွေက continental နည်းနည်းလေးရှိတယ်အဲ့ဒါတွေကကျွန်တော်ရဲ့မိတ်ဆွေဒီဝါဂျီယိုတက်နီကယ်ကွန်ထရက်တာလောက်တော့သူတို့ basement ကြီး excavation လုပ်တော့ကျွန်တော်မြေကြီးလို့မြင် PT ကလေးတွေ့ဘူးတွေ့ကြလားတွေ့တာ shop ကလေးက PT ကလေးက shop ကလေးနဲ့ PT ကလေးနဲ့မတူဘူးအရှေ့က PT ကလေးကတချို့နေရာကျွန်တော်တွေ့ရတယ်ဒါမလို့ shop ကလေးတွေများတယ်ရန်ကုန်အောက်အနေနိုင်ငံတည်းမှာ PT ကလေးကရှိတယ်မရှိဘူးမဟုတ်ဘူးဘယ်လိုနေရာတွေဆိုတော့ကျွန်တော်တို့အလုံးလုံးကြည့်နေတာရန်ကုန်မြို့က bank ဖြစ်သွားတဲ့နေရာတွေအဲ့ဒီနေရာတွေမှာရှိတယ
်ရန်ကုန်မြို
့ကွေ့ပေါ့နော်အဲမြို့ကွေ့ရကွေ့လို့အဲ့ဒီနေရာတွေမှာရှိတယ်အဲ့ဒါလေတကြောကြီးရှိတာမဟုတ်ဘူးဒီ deposition နဲ့ infusion ဖြစ်တဲ့ပြင်မလဲ deposition ဖြစ်လိုက်ဒီ deposition ဖြစ်လိုက် marine deposition ဖြစ်လိုက်အဲ့လိုမျိုးဖြစ်တဲ့ပြင်မနဲ့ကြံခဲ့ရတာပေါ့အ
ဲ PT clay ကတိတ်မရှိဘူးပေါ့နည်းနည်းပဲရှိရပေါ့
PT clay ကနည်းနည်းရှိတယ် PT clay ကဘယ်လိုနေရာလဲဆိုကျွန်တော်တို့ဟိုဘုဒ္ဓဆောင်ဘက်မှာတွေ့ဦးတယ်အဲ့ဒီမှာဟိုအပီနေပါလေကံယူတာဖြိုးပြစ်ဒီတိုက်ပိုင်းတွေလဲပြီးတော့ဟိုနှုံးထဲမှာမြုပ်နေတယ်ကြာလာတော့အဲ့ဒီကောင်ကဒီတဲ့ကြီးကျန်းနဲ့ပုံလိုက်ပေါ်လိုက်ပုံလိုက်ပေါ်လိုက်နဲ့နှစ်ရာကြီးကြာလာတော့အဲ့ဒီကောင်ကဆွေးမိသွားတယ်ပေါ့ဟုတ်တယ်မလားအဲ့ဒီကောင်ကကြီးနဲ့ဟိုနှုံးနဲ့ရောပြီးတော့ဒီကောင်က PT clay ခုနကကျွန်တော်ပြောတဲ့ marine clay နဲ့ PT clay မှာ PT clay ရနေတယ်ခုန sinking ဖြစ်တာကြီးက marine clay လိုနေရာမှာ sinking ဖြစ်တာများတယ် sinking ပုံမှာ sinking ဖြစ်တယ်ဆိုတော့ marine clay က 新加坡马林公那边也得讲马林公的事的，离香港也不远的马林公的，那也有马路的。奥尼先刚刚那个百年窑的，那里铺的，那马林公的米也也铺比较那个那边的。你话的，刚我到的话，就那个米也讲奥来比他不，我某一年的几笔油，本来的有变出好多，都比他的，离也百里样不，就提心表都比他的。光发么好，按光发都比他的。还有你啊，一点片嘛，新闻也不引起我呢。保利先来讲那个，说加币来申请入住，只要一家来一家，别嘛，别你啊，请你爱多少家都加入来，我们加入，爱就没有保利。
人工个，你要开个账，加入难定少。
你话嘞，办可能啥呢？就那个，但我保利啊的，一年啊三下的，我估保利上班的，一个六的，得就人工有一种加嘛，加下来吧嘞，爱就没有，其他了我们细胞，我的老啊，人工。有了嘛，格来保一年你种出来，进口批的是吧？哎你呀呀，像鸡蛋都行，因为的这个巧克力少，嗯，保你先不行，应该不就哎，那保你先，然后有个因为的这个巧克力少的，那的话，哎你二的嘛，金牛苗也行的，金牛苗呀，里边苏瓦的这要多，哦，西苏瓦的这要多，哎苗里来来来泡鱼了。这就是地那苗细胞没了，还要把一点用微微的脑，再来一片皮，阿爸妈检查的，家底下都讲给你都白话，全家皮，家里包皮多的，阿里没有皮的没阿了吧？那个地长长嘛，就这边一轮就来的，明天的到了你听就好嘛。阿五罗超苗呢，五罗一轮就会飞来皮都加的，也讲到西东啊，一楼楼几年来呢。就那路我不知道路拉达路二百里路，反正二百里啊，银行我们做了地面。
十六公里别了，边上是五面灯也标价在那边，提个两百多，对半的你边上干哪个？提马呗，在哪来的呀？那就把马边的三百公里。
ရေအောင်ရေထုတ်ယူသုံးဆွဲမှုကြောင့်နောင်ဖြစ်လာမဲ့ရန်ကုန်မြို့အလားအလာကိုသိပ္ပံနဲ့နည်းပညာကဏ္ဍမှာနားဆင်ကြရတာဖြစ်ပါလေခင်ဗျာ။ VOR ထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်တချင်းတောင်းခြင်းနဲ့ဆိုရင်တော့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ဒီကနေ့ညနေ6နာရီခွဲကနေ9နာရီအထိထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုတော့ဖိုင်းနိုမီတာ19.25တို့မှာဖမ်းယူနားဆင်နိုင်ပါလေခင်ဗျာ။အခုတော့ကြံရှိနေသေးတဲ့အချိန်တော်တွင်မှသတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကကြောပြပေးမှာဖြစ်ပါတယ
်။ Florida ပြည်နယ် Pensacola က American ရေတပ်အခြေစိုက်စခန်းမှာလူသေဆုံးခဲ့တဲ့တနက်ပစ်ခတ်မှုမှာ Sorry လေတပ်ကလေးမှုတူပါဝင်ပတ်သက်နေတာနဲ့ပတ်သက်ပြီး American အစိုးရစုံစမ်းစစ်ဆေးသူတွေအပြေရှားနေကြပါတယ်။ပစ်ခတ်မှုကတောက်ကြနေအစောပိုင်းမှာ Pensacola က American ရေတပ်ရဲ့လေတပ်စခန်းမှာဖြစ်ပွားခဲ့တာဖြစ်ပြီး၄ဦးသေဆုံးခဲ့ရတယ်လို့နောက်ထပ်၈ဦးလည်းဒဏ်ရာရရှိခဲ့ပါတယ်။တနက်နဲ့ပစ်ခတ်သူက Sorry လေမှုတူဖြစ်ပြီးသူဟာအခြေစိုက်စခန်းမှာပြုလုပ်နေတဲ့လေ့ကျင့်သင်တန်းကိုတက်ရောက်နေတဲ့နိုင်ငံခြားသားသင်တန်းသားယာကျော်တွေကတဦးဖြစ်ပါတယ်။သမ္မတဒေါ်နယ်ထရမ့်ကိုတရားဆက်ဆိုရေးအောက်တိုဘာမှာဆက်ပြီးလှုပ်ဆောင်နေတာတွေကိုသမ္မတအင်ဘျူရောကပူပေါင်းဆောင်ရွက်မှာမဟုတ်ပါဘူး။သမ္မတကိုတရားဆက်ဆိုရေးစုံစမ်းစစ်ဆေးမှုကလုံးဝအချင်းနစ်ကင်းမဲ့ပြီးလောက်ရမယ့်လုပ်ငန်းစဉ်နဲ့အခြေခံမျှတမှုများဆိုင်ရာသတ်မှတ်ချက်တွေကိုချိုးဖောက်နေပါတယ်လို့သမ္မတရဲ့ရှင်းနေဖြစ်သူကအောက်တိုဘာတရားရေးကော်မတီဥက္ကဋ္ဌစီပေးပို့တဲ့စာမှာဖော်ပြထားပါတယ်။ကိုတူပါလောင်ဒုက္ခတဲ့စခန်းကငင်းကြိုင်းနဲ့လူခွင့်ဆိုင်ရာအာရဂန်ရွင်ကြအဖွဲ့စည်းလို့နာမည်ပေးထားတဲ့ARSPH အဖွဲ့ရဲ့ဌာနချုပ်ကိုချိတ်ပိတ်ထားဖို့အတွက်ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကအမိန့်ထုတ်ခဲ့တယ်လို့အဖွဲ့ပြောခွင့်ရကပြောကြောင်း AFP သတင်းမှာဖော်ပြထားပါတယ်။ရွန်ဂျာဒုက္ခသည်တွေလက်ခံထားတာနှစ်နှစ်ကျော်ကြာလာချိန်မှာဘင်္ဂလားဒေ့ရှ်အစိုးရကအခုလိုအမိန့်ထုတ်ပြန်လိုက်တာဖြစ်ပြီးဒီအဖွဲ့ရဲ့လှုပ်ရှားမှုအလုံးကိုနောက်အမိန့်တစုံတရာမထုတ်ပြန်မချင်ရပ်ဆိုင်းထားဖို့ပါပြောကြားထားတာဖြစ်ပါတယ်။American နဲ့ Tang Korea ချာဒီသတင်းပတ်တွင်၄ချိန်မြောက်ဆွေးနွေးပွဲပြီးသွားတဲ့အချိန်အထိကာကွယ်ရေးကုန်ကျစရိတ်မျှဝေကြခံရေးဆိုင်ရာနဲ့ပတ်သက်ပြီးသဘောတူညီချက်ဘာမှမရသေးပါဘူး။ Tang Korea ဆက်ဆက်ညှိနှိုင်းမှုကြောင့် American တာဝန်ရှိသူတွေနဲ့ Washington DC မှာတွေ့ဆုံပြီးဆွေးနွေးခဲ့တာဖြစ်ပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ပြောပြသွားတာပါ။ဒီမိနစ်အတွက်အစီအစဉ်ထုတ်လုပ်ရမှုကကိုရဲမင်းထွန်းဖြစ်ပါတယ်။အသံမိုင်းဆိုင်ရာ Engineer ကတော့ Keith Home ဖြစ်ပါတယ်။ ဒီကနေ့မနေ့အတွက် view ရဲ့အစီအစဉ်တွေကိုလိုင်းနိုမီတာ30 40 48နဲ့လိုင်းလံမီတာ190အပြင် view ရဲ့ Facebook စာမျက်နှာကပါတင်ဆက်ပေးကြတာဖြစ်ပါတယ်။ဒေါက်တာစီမံနဲ့တကွာမြန်မာပြည်သူသားအားလုံးကြော်ရှင်ပြီးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်ကြပါစေ။ view ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.